ဒီလိုမြင်လာတော့ပဲဆက်ပြီးနားကြကြလို့နော်ပတိရူပဒေသဝါဒမဏိထညာချင်းကြောင့်မုဆုတငါဒီတော်လည်းပဲအကျိုးရှိတဲ့ထုံးလေးတွေကိုခေါ်နေတာပါနော်အဲဒီထုံးတစ်ခုကတော့တခိဏဝိဝင်းကသုတ်တမန်ဖျက်ရှင်ဟောထားတဲ့ထုံးတစ်ခုဖြစ်တယ်ယောဓုသီလောသီလဝန္တိတုတရာတိဒါနာအာဓမေနာလတ္တအပတနာစိတောအနဗိသတဟံကမ္မဖလဩလရံသာတခိဏပရိကဟံကတောဝိသုဒ္ဓတိယောဓုတိလောအကျင်သီလမရှိတဲ့အလှူပေးတဲ့ပုဂ္ဂိုလ်သည်အလှူပေးတဲ့ပုဂ္ဂိုလ်ပဲမှသီလချွတ်တယ်နေပြီသီလမရှိဘူးယောဓုတိလောအကျင်သီလမရှိတဲ့အလှူပေးတဲ့ပုဂ္ဂိုလ်သည်အာဓမေနာလတ္တမတရားသောနိလံဖြင့်ရှားဝေသည်ဖြင့်ရရှိအပ်သောလူဝေဝုဒ္ဓပစ္စည်းစုကိုအပဒနာစိတ်တော်ကျင်လင်သောစိတ်ဓာတ်မရှိသည့်ဖြစ်၏ဩနာရံပြံပြောကြည့်ပြည့်မြင်များလားစွာသောကမ္မဖလံကံကံဤအကျိုးတရားကိုအနဘိတတဟံအနဘိတတဟံတော်ယုံကြည်သဝင်သောစိတ်ဓာတ်မရှိသည့်ဖြစ်၏သီလဝတ္တိတုသီလရှိတဲ့အလုကံပုဂ္ဂိုလ်တို့၌ဒါနအလုဒါနကိုဒိဋ္ဌိပိလူတရာတိပိလူဤအလုပေးတဲ့ပုဂ္ဂိုလ်ဘက်မှချွတ်တဲ့နေတဲ့အင်္ဂါက၄ချက်အလုကံပုဂ္ဂိုလ်ဘက်မှပြည့်စုံနေတဲ့အင်္ဂါက၁ချက်ဆိုပေါင်းလိုက်တော့၅ချက်ရှိပါတယ်နော်အလုပေးတဲ့ပုဂ္ဂိုလ်ဘက်မှထွတ်တဲ့နေတဲ့အင်္ဂါ၄ရပ်ကပါလေနံပါတ်၁အလှပေးတဲ့ပုဂ္ဂိုလ်သည်သီလမရှိတဲ့ပုဂ္ဂိုလ်ဖြစ်ခြင်းနံပါတ်၂လူဘဝုဒ္ဓကတရားသောနိလံဖြင့်ရှားဖွင့်ရရှိအပ်တဲ့လူဘဝုဒ္ဓမဖြစ်ခြင်းနံပါတ်၃ဘေးလူသည့်အချိန်အခါ၌ကြီးလင်သောစိတ်ထားတရားတရားသင်္ချာမရှိခြင်းကြည်လင်တဲ့စိတ်ဓာတ်တွေမရှိခြင်းနောက်နံပါတ်၄ကပါလဲပြန်ပြောကြည့်ခြင်းမိမြနေတဲ့ကံကံရဲ့အကျိုးကိုသဝင်ယုံကြည်မှုတတ်တာတရားထင်ရှားမရှိခြင်းဘုန်းလေးတော့အလှပေးတဲ့ပုဂ္ဂိုလ်ဘက်မှာချွတ်တဲ့နေတဲ့အင်္ဂါဘယ်နှခုရှိသလဲ၄ခုနည်းနည်းလေးနားလည်လို့အောင်ဒကရဆရာတော်ကကလျာဏီမြတ်ဝမှာနေထိုင်တဲ့တဏှာတိတူရဲ့ပုံစံကိုထုတ်ပြထားပါတယ်။ဒီတော့တဏှာတိတူဆိုတော့သူကတဏှာရှာဖွေနေတဲ့အဲ့အတွက်ကိုခြင်းသီလရှိတဲ့ပုဂ္ဂိုလ်ဟုတ်သလားမဟုတ်ဘူး။တဏှာလုံကန်းဖြင့်အတ္တမွေးဝါကြောင့်ပြုလုပ်နေတဲ့အဲ့အတွက်သူလှူဒမ်းမဲ့ရှာဖွေလို့ရရှိတဲ့လှူဘဝုဒ္ဓပစ္စည်းစုတည်တရားတော်နိလန့်ဖြင့်ရှာဖွေရရှိတဲ့ပစ္စည်းဝုဒ္ဓကိုဟုတ်သလားမဟုတ်ပြန်ဘူး။နောက်တစ်ခုကြည်လင်သောစိတ်ဓာတ်မရှိဘူးတဲ့နံပါတ်သောအင်္ဂါရဉာဏ်တော်အဖြစ်နော်ခုလိုကိုခြင်းသီလပြည့်စုံနေတဲ့ပုဂ္ဂိုလ်တွေဟာမိမိခုလိုကောင်းမှုကုသိုလ်တခုပြုတဲ့အချိန်ခါမှာပဲဖြစ်ဖြစ်ပေါ်လေသို့မဟုတ်တခြားအချိန်ခါမှာပဲဖြစ်ဖြစ်မိမိပြုလို့ဆောင်ရွက်ခဲ့တဲ့လုပ်ငန်းရပ်ကိုပြန်ပြီးအမှတ်ရတဲ့အခါမှာစိတ်ဓာတ်တွေကြည်လင်မှုရှိနိုင်ပါမလားမရှိဘူးငါတို့ဒီလိုအမှုတွေဒီမကောင်းမှုတွေပြုမိတာမှားပြီးဆိုတဲ့စိတ်မကြည်လင်မှုတွေကခဏခဏလာပြီးဒုက္ခပိတ်တတ်ပါれ။ဒါကြောင့်ဒီအလှပေးတဲ့ပုဂ္ဂိုလ်ကအလှဒါနတစ်ခုကိုကျင်းပနေတော်လည်းပဲသူ့စိတ်ထဲမှာကြည်လင်နေတဲ့စိတ်ဓာတ်ကမရှိဖြစ်နေတယ်။နောက်တစ်ခုပြန်ပြောကြည့်ခြင်းမိမြတ်နေတဲ့ကံကံရဲ့အကျိုးကိုသက်ဝင်ယုံကြည်တဲ့တရားတရားလည်းမရှိဘူး။လုံးလုံးမရှိရင်တော့ထားပေါ့။တချို့ပုဂ္ဂိုလ်တွေဗုဒ္ဓဘာသာဖြစ်ပါတယ်ခုတဏှာတိတို့လိုပဲ။ဒီလိုပုဂ္ဂိုလ်ရင်တဏှာမှာကံကံရဲ့အကျိုးကိုယုံကြည်တဲ့တရားတရားရှိပါတယ်လို့ပြောရင်တော့ဘုန်းကြီးတို့ဘက်ကတော်တော်လေးစဉ်းစားရမယ့်အပိုင်းဖြစ်ပါတယ်။ဒါကြောင့်လဲကံကံရဲ့အကျိုးကိုတကယ်သက်ဝင်ယုံကြည်နေတဲ့ပုဂ္ဂိုလ်မှန်ခဲ့မယ်ဆိုရင်ဒီလိုမကောက်မှုဘယ်တော့မှမပြုတ်ဘူး။သူ့ရဲ့ယုံကြည်ချက်ဒီတကယ်သက်ဝင်ယုံကြည်နေတဲ့ယုံကြည်ချက်မျိုးမဟုတ်ဘူး။အစစ်မိစံခြင်းမိယုံကြည်ချက်မျိုးလည်းမဟုတ်ဘူး။စံခြင်းမိနေတဲ့ယုံကြည်ချက်ကတော့ဘာဖြစ်တယ်လဲ။ဒီမကောင်းတဲ့အကုသိုလ်ကံတွေကြောင့်မကောင်းတဲ့အကျိုးတရားရရှိမယ်ဆိုတာပုံစံမှန်သိတယ်။သိတဲ့အခါယုံနဲ့ယုံကြည်တဲ့ကြောင်းလဲကြောင်းခြင်းတယ်။ဒီကောင်းမှုကုသိုလ်ကံတွေကြောင့်ကောင်းတဲ့အကျိုးတရားရရှိလိမ့်မယ်ဆိုတာ သိလဲသိတယ်ယုံလဲယုံကြည်တယ်ကြောင်းလဲကြောင်းကျင်တယ်နော်လိုက်နာပြုကျင်တယ်ကောင်းမှုကုသိုလ်ကြတော့လိုက်နာပြုကျင်တယ်အကုသိုလ်ကံတွေကြတော့ကြောင်းရှာအဲ့ဒီလိုပုဂ္ဂိုလ်ရဲ့တရားတရားမျိုးကိုသာလဲပြန်ပြောကြည့်ကြမိမြနေတဲ့ပြန်ပြောကြည့်ကြမိမြနေတဲ့ကံကံရဲ့အကျိုးတရားကိုသက်ဝင်ယုံကြည်နေတဲ့တရားတရားထင်ရှားရှိနေတဲ့ပုဂ္ဂိုလ်လို့ခေါ်ရပါတယ်ခုသူ့မှာယုံကြည်ချက်ရှိတယ်ဆိုတော့လဲသူ့ယုံကြည်ချက်ဒီဒီမကောင်းတဲ့အကုသိုလ်လုပ်ငန်းတွေကနေရှောင်ကျဉ်စေနိုင်တဲ့သွားအားရှိတဲ့ယုံကြည်မှုမျိုးဟုတ်သလားမဟုတ်ဘူးဒါကြောင့်ဩနာရံပြန်ပြောကြည့်ကြမြင်မြလှစသောကမ္မဖလံကံကံဤအကျိုးတရားကိုအနာပိတ္တဟံအနာပိတ္တဟံတော်ယုံကြည်သောဝင်တော်ယုံကြည်သောဝင်တော်တရားတရားထင်ရှားမရှိသည်ဖြစ်၏အင်္ဂဘဏ္ဍိတဖြစ်သွားတယ်၄ချက်နော်နံပါတ်သီလမရှိခြင်းနံပါတ်1တရားသောသီလဖြင့်ကြာဖွေရရှိအပ်တဲ့လှူဘဝုထုမဟုတ်ခြင်းနံပါတ်3ဘေးလူနေတဲ့အချင်းခံမှကြည်လင်းတဲ့စိတ်ဓာတ်မရှိခြင်းနံပါတ်4ပြန်ပြောကြည့်ခြင်းမြင့်မြတ်လှစွာသောကံကံဤအကျိုးကိုသက်ဝင်ယုံကြည်နေတဲ့တရားတရားမရှိခြင်းဆိုပြီးတော့အလှပေးနေတဲ့ပုဂ္ဂိုလ်ဘက်မှချွတ်တဲ့နေတဲ့အင်္ဂါဘယ်နှစ်ခုဖြစ်သွားလဲ၄ခုအဲ့ဒီအင်္ဂါ၄ခုနဲ့ပြည့်စုံနေတဲ့အလှူပေးတဲ့ပုဂ္ဂိုလ်ကမဟုတ်တယ်လေသီလဝန္တိသူသီလရှိတဲ့အရှင်ကောင်းအရှင်မြတ်တို့၌ဒါနအလှူဒါနကိုတရားတိပေးလှူ၏အလှူခံပုဂ္ဂိုလ်ပဲကြည့်လိုက်တော့သီလရှိတဲ့သူတော်ကောင်းတွေဖြစ်နေပြန်လေအလုံးပေါင်းလိုက်တော့အင်္ဂါဘဏ္ဍယဖြစ်တော့လေ၅ချက်အဲ့ဒီလိုအလှူဒါနမျိုးကိုလည်းဘုရားရှင်ကဘယ်လိုဟောလဲသာတေသာတခိနံထိုကဲ့သို့သောအလှူဒါနမျိုးတွင်ပရိက္ခာဟကတောအလှူခံပုဂ္ဂိုလ်ကြောင့်ဝိသုဇ္ဇတိစင်ကြယ်နိုင်၏ဒီလိုအလှူမျိုးဟာလေအလှူခံပုဂ္ဂိုလ်ကြောင့်စင်ကြယ်တဲ့အလှူတစ်ခုဖြစ်နိုင်တယ်စင်ကြယ်တဲ့အလှူစရကဘာပြောတာလဲလို့မေးတော့အကျိုးပေးနိုင်တဲ့သွားအားဒီရှိတယ်တော့ရှိပါတယ်လို့ပြောတာပါနော်လုံးလုံးအကျိုးမပေးဘူးလို့ပြောနေတာမဟုတ်ဘူးတလောကပြောခဲ့တဲ့ဝိဓိကတမထေကြီးခန္ဓာကိုယ်ကြီးပုတ်နေတဲ့အရေတွေထွက်လာအောင်အနာရောဂါပြင်းပြင်းထန်ထန်ဖြစ်ရတာဘာကြောင့်ဆိုတာပြောခဲ့ပြီးငှက်မှုဆိုကတ္တဗဗျာရှင်လက်ထက်ကပြုခဲ့တယ်နော်ဒါပေမဲ့တလေမှဒီငှက်သားလေးတွေကိုသူကိုယ်ရင်စားဖို့ဆိုပြီးသိချာချက်ထားတယ်သူစားမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ချက်ထားပြီမဲ့လို့တစ်ချိန်မှယဟနာမထေမြတ်တပါးပေါ်လေသူ့အိမ်ရှိသွန်ခံကြွလာတယ်သွန်ခံရလာတာမျိုးတော့ကြည်လင်နဲ့စိတ်ထားပြီသူစားမယ်သာဖို့ဆိုတဲ့ဥတည်ခြင်းဖြင့်ချက်ပြုတ်ထားတဲ့ဒီမေတ္တာဟင်းလေးတွေနဲ့သွန်တွေကိုပြည့်ပြည့်စုံစုံမဲ့တပါးစာဝတ်အောင်လုံးထုတ်လိုက်ပါတယ်ဒီကံလေးကလာပြီးအကျိုးပေးပါတယ်သူနော်ဘယ်လိုအကျိုးပေးလဲလို့မေးတော့ခုလူဘဝကိုဘုရားရှင်ရဲ့သာသနာတော်တွေမှာလူဘဝကိုရစေနိုင်တဲ့ဘဝမျိုးအကျိုးတရားမျိုးကိုရွတ်ဆောင်ပေးလိုက်ပါတယ်ဒီကံကဒါပေမဲ့လို့အထက်တန်းကြံ့ကံမျိုးတော့ဟုတ်သလားမဟုတ်ဘူးသူကံကသူတို့ဘာတို့အပေါ်မှာညှင်းပန်းနှိမ့်ဆက်ထားတဲ့အကုသိုလ်စိတ်ဓာတ်တွေထန်ရန်ထားတဲ့အတွက်ဒီကံလေးကအကျိုးပေးတဲ့အခါမှာလည်းသူ့မှာဆင်းရဲဒုက္ခရောက်ဖို့အကြောင်းတွေများစွာဖြစ်လာရတယ်အဲ့ဒီပုံစံအတိုင်းပဲပေါ့လေအခုလည်းဒီနေရာမှာကလျာဏီမြေဝါမှာရှိနေတဲ့တဂါတိတူဦးကိုအထက်ကရာဆရာတော်ကပုံစံထုတ်ပြီးတော့ပြထားပါတယ်ဒီတဂါတိတူဦးကဒီကတော့မှအမည်ရှိတဲ့မထေရမြတ်ကြီးကို၃ချိန်တိုင်တိုင်ဆွမ်းလှူခဲ့တယ်။သေကဏိကလည်းတရားညောင်းဆောင်လျောင်းဆက်ပြီးအဲဒီလျောင်းဆက်တဲ့အချိန်ခါကျတော့သူဘာဖြစ်လာသလဲ။အယတမန္ဒီကတော့မှသေရတာဒိနာပိန္ဒပါတော်ဥဒရတိသူရဲ့အိန္ဒုအိန္ဒတိကိုသူကပြောတယ်။ဘာပြောလဲ။ဒီကတော့မှအရှင်မြတ်ကြီးအားငါလှူခဲ့တဲ့ဆွမ်းကငါကိုထုတ်ဆောင်ကယ်တင်သွားပြီဆိုပြီးတော့ဒီလိုပြောသွားတယ်ဒီကံလေးကအကျိုးပေးပါတယ်သို့သော်အစဉ်တန်းမြင့်မြင့်အကျိုးပေးမလားမပေးပါဘူးနော်လူဘဝလောက်တော့ရောက်ကောင်းရောက်နိုင်တယ်ဒါပေမဲ့ဒီလူဘဝကိုရောက်စေတဲ့အချင်းခံမကွန်းကဗုဒ္ဓဂတ္တမထေကြီးကဲ့သို့ဆင်းရဲဒုက္ခတွေပြည့်နေနေတဲ့လူဘဝမျိုးကိုတော့ညာကောင်းရောက်နိုင်တယ်သို့သော်ဗုဒ္ဓဂတ္တမထေကြီးရဲ့အလောင်းလျာကလည်းတစ်ချိန်လုံးကရတ္တမရတ္တဘုကိုရောက်စေနိုင်တဲ့ဝိဇ္ဇာမျိုးစေ့ကောင်းတွေကိုထောင်ခဲ့တဲ့သူတော်ကောင်းဖြစ်ချင်းကြောင့်ဘုရားရှင်ကနေကြွပြီးချင်းမြင်လိုက်တဲ့အချိန်ခါမှာအရတ္တမအရတ္တဖို့ရရှိသွားပါတယ်နော်သူရဲ့စရဏမျိုးစေ့ကမစင်ကြယ်တဲ့အတွက် အကျိုးပေးတဲ့ဘဝမှာပြန်ကြည့်လိုက်တော့သူ့မှာလည်းအနာရောဂါထူပြောခြင်းစတဲ့ဒုက္ခတွေမခံရဘူးလားခံရတယ်။သို့တော့ဒီနေရာမှာဘာပြောချင်တာလဲဆိုတော့ဝိနိရူပဒေသဝါဒလို့ခေါ်ဆိုအပ်တဲ့ယရနာ၃ပါးထုံးကားရာဒေသပရိသ၄ပါးသင်္ချာရှိတဲ့ဒေသအဲ့ဒီဒေသမှာလူဖြစ်ရခြင်းဒီမင်္ဂလာရှိတယ်လို့ဒါပြောလို့တာပါနော်ဘယ်လိုပုဂ္ဂိုလ်တွေအတွက်မင်္ဂလာရှိတယ်လို့မေးရင်တော့သရောသူမြတ်တွေအတွက်ကတော့မင်္ဂလာရှိတယ်ဆိုတော့ပြောခွင့်ရမလိုတော့ဘူး။ညွတ်တန်းဝင်သွားတဲ့ထုံးတွေကိုလှမ်းကြည့်လိုက်လို့ချင်းမေဖို့နိဗ္ဗာန်ရသွားတဲ့သရောကောင်းတွေများစွာရှိကြပါတယ်။ပဋိရူပဒေသလို့ခေါ်ဆိုအပ်တဲ့ပရိသတ်၄ပါးထင်ရှားတဲ့ထင်ရှားရှိတဲ့နေရာမှာလူသွားဖြစ်ရတဲ့အကျိုးတရားတွေပဲ။သို့တော်လဲအဲ့ဒီလိုပရိသတ်၄ပါးထင်ရှားတဲ့သင်္ချာရှိနေတဲ့ဒီရှိနေတဲ့နေရာဒေသမှာတော့ပြီလူဖြစ်တဲ့အချင်းခံမှာလူတော်ကောင်းတွေကိုမဆိုးထားပြီတဏ္ဍမုံဆိုးတွေတော်လည်းပဲကောင်းတဲ့အကျိုးကိုရနိုင်တဲ့စွမ်းအားရှိပါတယ်လို့ဒီလိုပြောနေတာနော်ဒါကြောင့်တဏ္ဍမုံဆိုးဘဝပင်ရောက်နေပြီမဲ့လို့လဲပရိရူပဒေသခေါ်တဲ့ပရိသတ်၄ပါးထွန်းကားရာဒေသမှာတော့ပြီလူဖြစ်ခဲ့ရမယ်ဆိုလို့ရှိရင်မင်္ဂလာရှိတယ်ကောင်းကျိုးမင်္ဂလာကုသိုလ်တရားလေးတွေဖြစ်နိုင်ပါသေးတယ်လို့ဆိုလိုပါတယ်သို့တော့တဏ္ဍမုံဆိုးဘဝကောင်းတယ်လို့ပြောနေတာမဟုတ်ဘူးနော်ဒီအကုသိုလ်ကံတွေကလည်းတစ်ချိန်အခါအခွင့်သိရင်သူ့ကိုအကျိုးမပေးဘူးလားပေးမှာပဲကောင်းမှုကုသိုလ်ကကောင်းတဲ့ကံကိုကောင်းတဲ့ကံတွေကကောင်းတဲ့အကျိုးကိုပေးတယ်လို့မကောင်းမှုအကုသိုလ်ကံတွေကလည်းမကောင်းတဲ့အကျိုးကိုပေးမှာပဲသို့တော်လဲမကောင်းတဲ့အကုသိုလ်ကံတွေကိုလွန်ကျွတ်နေတဲ့သရောကောင်းတွေကိုတခါတည်းပြုနေတဲ့ကုသိုလ်ကံလေးကလည်းထုတ်ဆောင်ကဲတင်နေတဲ့သောအားရှိပုံကိုဖျားခြင်းကဟောထားတာပါနော်။နောက်တနည်းဖွင့်ထားတာကတော့ပဋိရူပဒေသဆိုတာကဘုရားရှင်ပွင့်ထွန်းတော်မူရာဖြစ်တဲ့မိတိမဒေသကိုအတုသဖြင့်ပဋိရူပဒေသလို့ပြောခြင်းနဲ့နော်။မြတ်စွာဘုရားဓမ္မစကြာတရားဟောကြားပြတာဆုဆုံးမတော်မူတဲ့နေရာ၏ဒါစေနိယုဇနာရှိတဲ့ပရိသတ်အလယ်ကိုဖောက်ခွဲပြီးတော့မြတ်စွာဘုရားရည်မိအစောဆုံးအစရှိတဲ့တကောမြာတိခါရီကိုထင်ရှားပြတော်မူတဲ့နေရာတွေဒါဝိညာဏနဲ့ပြီးတော့အဘိဓမ္မာတရားဟောကြားပြတာဆုဆုံးမှတော်မူရန်ဥဒိပြည့်ဖြင့်မြတ်စွာဘုရားရည်မိအစောဆုံးတကောမြာတိဟာမြာပြတော်မူပြီးတဲ့နောက်ဒါဝိညာဏနဲ့ပြီးတော့တည့်ရောက်တော်မူတဲ့နေရာထိုတာဝရိသနာပြီမှဝရင်သုံးလတရားဟောပြီးပြင်းစင်းလာတဲ့သင်္ကသနဂိုအမြင်ရနေတဲ့နေရာအဲ့ဒီလိုပေါ့လေသာမန်သမ္ဗုဒ္ဓဘုရားရှင်တွေပြိသင်္ကဗုဒ္ဓဘုရားရှင်တွေဘုရားရှင်ရဲ့တပည့်သာဝကတွေအဲ့ဒီလိုတည်ရှိတဲ့နေရာမှာတော့ပြီးတော့လူဖြစ်ရခြင်းတည်းသိကောင်းတယ်သိကောင်းတယ်မင်္ဂလာရှိတယ်ဘာကြောင့်လဲအတန်ဆုံးအမြတ်ဆုံးဖြစ်တဲ့ဘုရားရှင်ကဲ့သို့သောတော်ကောင်းတွေကိုလည်းဖူးမြော်ခွင့်ရနိုင်တယ်။ဒါတဒ္ဒနာနုဒ္ဒရိယလို့ခေါ်ပါတယ်။တရားဒီထဲမှာနိဗ္ဗာန်သို့ရောက်စေနိုင်တဲ့စွန့်အင်အပြည့်အဝရှိနေတဲ့သစ္စာလေးပါးနဲ့စတဲ့အကောင်းဆုံးတရားတွေကိုလည်းနာကြားခွင့်ရနိုင်တယ်။သဝနာနုဒ္ဒရိယလို့ခေါ်ပါတယ်။အဲဒီလိုအနုဒ္ဒရိယဂုံမျိုးစုံနဲ့ပြည့်စုံနေတဲ့ကိုယ်တော်ကောင်းမှုတွေကိုရရှိနိုင်စေတတ်တဲ့စွမ်းအားရှိခြင်းကြောင့်ထိုကဲ့သို့သောနေရာမျိုးမှာလူဖြစ်ရခြင်းနေထိုင်ရခြင်းတွေမင်္ဂလာရှိတယ်လို့ဒီလိုဖွင့်ဆိုထားတယ်။အဲဒီတော့သာသနာ့ဘအချိန်ကာလပဲဖြစ်ခြင်းဖြစ်ပါစေ။ထိုသာသနာ့ဘအချိန်ကာလမှာဒီယံတခါစัจ जा မင်းတို့ဆိုတာပေါ်တတ်ပါတယ်။အဲဒီလိုစင်ကြမင်းကြီးတွေပေါ်လာတဲ့အချိန်ကမှစင်ကြရိမင်းရဲ့အဆုံးအမဩဝါဒတွေကိုနာယူပြီးတော့ငါးပါးသီလမြဲအောင်ကျင့်ကြတဲ့ပုဂ္ဂိုလ်တွေဟာလည်းနတ်ရောသူကတိရောက်နိုင်ကြတယ်။ဘာကြောင့်လဲ။စင်ကြမင်းတို့ရဲ့ဓမ္မတာကတန်းကြီးအုပ်ချုပ်တဲ့နေရာမှာလက်နဲ့သုံးခုပဲအသုံးပြုပါတယ်။ဒါနမဒမယမဆိုတဲ့ဒီလက်နဲ့သုံးခုပဲမိမိကိုယ်တိုင်ကလည်းအလှူဒါနပြုတယ်။ဘာကြောင့်လဲ။ပေးလို့မကုန်လှုပ်လို့မခန့်နိုင်အောင်သူ့ဘုံကံကစည်းစိမ်ဥစ္စာတွေကိုပြည့်စုံအောင်ဖန်တီးပေးထားတယ်။လိုချင်တဲ့လှုပ်နိုင်အောင်အလိုရှိတဲ့ပစ္စည်းတွေကိုရရှိစေနိုင်တဲ့စွမ်းအင်အပြည့်အဝရှိတဲ့တတိကြီးယရနာကလည်းအနမအမျက်ရှိတယ်။ဒီတတိယရနာကဥပမာမဟာသုဒ္ဓတနဆရာမင်းတို့ဆိုကြပါစို့သူ့တတိယရနာကိုသူကစမ်းကြည့်လို့ဒီနေ့ငင်္ဂံမြေတဲ့ကူးကြတယ်ဒီဘက်ကံကနေဟိုဘက်ကံဖြတ်ကူးလိုက်တဲ့အချိန်ခါမှာညီလေးကောင်ရောက်တဲ့အချိန်ခါကျတော့တတိယရဏဂိုတိ သက်ကြမင်းကြီးကဘာပြောလဲအေးတထင်ငါတော့ဝင်ရွှေဖြင့်အလိုရှိတယ်လို့ပြောလိုက်ကဲအရှင်မင်းကြီးရွှေဖြင့်အလိုရှိခဲ့ရဲ့အရှင်မင်းကြီးကြက်ညစ်တဲ့တော်မူရတစ်ဖက်ကန်းတို့ကတ်တော်မူလိုက်ပါတစ်ဖက်ကန်းတို့ရောက်မှရရှိတဲ့ရွှေကငါအလိုမရှိဘူးဒီရေးလဲကောင်းမှာပဲငါဒီရွှေကိုလိုချင်တယ်ကဲအရှင်မင်းမြအလိုရှိခဲ့ရင်ဒီရွှေရရမယ်ဆိုပြီးတော့လေဝတ်နှစ်ဖက်နဲ့ရေကိုခွဲလိုက်တာအောက်ကရွှေဦးတွေအကုန်လုံးပေါ်တက်လာနော်ဘာဖြစ်လို့လဲဒီသတိယရဏကလည်းဒီစัจ Java မင်းရဲ့ပါရမီဂုဏ်ကြီးဖြစ်ပုံရအတွက်သူကပေါ်ပေါက်လာရတဲ့ယရဏတဦးဖြစ်ပါတယ်ဘယ်နေရာမှာပိုင်ရှင်မဲ့ပစ္စည်းတွေရှိတယ်ဆိုတာလဲသူ့မျက်စိကအလုံးမြင်တယ်မြင်တဲ့အတိုင်းလည်းဒီပစ္စည်းကိုလိုချင်တယ်လို့အာယုံယူပြီးတော့လက်ကိုဆန်တိုင်းလိုက်ရင်ထိုပစ္စည်းတွေဒီလက်ထက်ကိုအကုန်လုံးရောက်ရှိလာတယ်ဒီပြင်မထိုင်နေတဲ့တရားနိုင်တဲ့ဒီကကြီးတွေအဲ့ဒီလိုများမဖြစ်ချင်ဘူးလားဟမ်ဖြစ်တာဖြစ်လိုက်ရင်တော့အင်းရဒီကမာကြီးတွေတော့တော်တော်ဝမ်းသာမယ်ထင်တယ်နော်ဒီကကြီးတွေလည်းအင်းစင်းစင်းတရားအထုတ်ခွင့်ရသွားမယ်ထင်တယ်နော်ကဲဒီတော့စင်ကြမင်းကြီးကဒါနဆိုတဲ့လက်နေကောင်းတစ်ခုသူကအသုံးပြုတယ်မဒမင်းမိကိုယ်တိုင်က၅ဘတ်သီလစောင့်ထင်းတယ်တိုင်းသူမိသားတွေကိုလည်း၅ဘတ်သီလစောင့်ထင်းစေတယ်နိုင်မမိမိကိုယ်တိုင်ကဥပုသီလတွေကျင့်သုံးတယ်။တိုင်းသူမိသားတွေကိုလည်းဥပုသီလတွေထောက်တည်ကျင့်သုံးစေတယ်။ပေါင်းလိုက်တော့လက်နဲ့ဘယ်နှခုရှိလဲ ?3 ခုပဲ။ဒီလက်နဲ့3ခုနဲ့ပဲတိုင်းပြည်အုပ်ချုပ်နေတဲ့သရကောင်းတွေဖြစ်ခြင်းကြောင့်ထိုစက်ကြမင်းရဲ့အဆုံးအမရည်ရည်ပြီးတော့၅ပါးသီလမြဲနေတဲ့သရကောင်းတွေထာလည်းနတ်ရဒုက္ခတိကိုရောက်ကြတယ်။ဒါဘာကြောင့်လဲလို့ပြန်ပြီးစမ်းစစ်ကြည့်လိုက်တဲ့အချိန်ခါမှာသူတော်ကောင်းတို့ရှိတဲ့တင့်တယ်လျှောက်ပတ်တဲ့ဒေသမှာလူဖြစ်ရခြင်းဆိုတဲ့မင်္ဂလာကြောင့်ဒီလိုကောင်းမှုကုသိုလ်တွေရရှိပြီးနိုင်ရသူကြီးရောက်ကြတာတဲ့။မလားတူပဲပြည့်စင်ကဗုဒ္ဓဘုရားရှင်တို့ရဲ့အဆုံးအမဩဝါဒမှာရည်တည်ပြီးတော့နိုင်ရသူကြီးရောက်သွားတဲ့သူတော်ကောင်းတွေလည်းမရှိဘူးလား။ရှိကြတယ်။သမ္မာသမ္ဗုဒ္ဓဘုရားရှင်ရဲ့တပည့်တော်ဝကရိယအဆုံးအမဩဝါဒမှာရည်တည်ပြီးတော့နိုင်ရသူကြီးတို့ရောက်ရှိသွားတဲ့သရဝါရီနိဗ္ဗာန်တို့ရောက်ရှိသွားတဲ့သရဝါရီလည်းများစွာမရှိကြဘူးလား။ကြည့်ရတယ်ဘာဖြစ်လို့ဒီလိုရောက်ရှိရတယ်လို့ပြန်ဆန်းစစ်ကြည့်လိုက်တဲ့အချိန်ခါမှာသမ္မာသမ္ဗုဒ္ဓဘုရားရှင်ရဲ့တပည့်တော်ကတွေထင်ရှားရှိအဒေသအဲ့ဒီဒေသမှာမိမိကသွားပြီးလူဖြစ်ရတယ်သမ္မာသမ္ဗုဒ္ဓဘုရားရှင်တို့ဟောကြားတတ်တာဆုံးဆုံးမှတဲ့တရားစကားဒီကိုထိုသမ္မာသမ္ဗုဒ္ဓဘုရားရှင်ရဲ့တပည့်တော်ကတွေထမ်းမှကျမ်းနာခွင့်ရတယ်နိုင်ရွာတုက္ကတိရောက်ကြောင်းတရားတွေလည်းကြားနာခွင့်ရတယ်ကြည်ကြံကြုတ်ကိုပေါ်များအထုတ်ခွင့်ရတယ်နိဗ္ဗာန်ရောက်ကြောင်းသစ္စာလေးပါးနဲ့စတဲ့တရားစကားတွေကိုလည်းကြားနာခွင့်ရတယ်ကြည်ကြံကြုတ်ကိုပေါ်များအထုတ်ခွင့်ရတယ်အဲ့ဒီအခွင့်အလမ်းဒီအမတန်ကြီးမားတဲ့အခွင့်အလမ်းတစ်ခုနော်ဒီအခွင့်အလမ်းကြီးကိုရရှိခြင်းကိုပဲဘုရားရှင်ကမင်္ဂလာလို့ဟောထားတယ်ဘာကြောင့်လဲနိုင်ရွာတုက္ကတိရောက်ကြောင်းကောင်းမှုကုသိုလ်တွေကိုစီးပူးခွင့်အထုတ်ခွင့်ရတယ်နိဗ္ဗာန်ရောက်ကြောင်းကောင်းမှုကုသိုလ်တွေကိုစီးပူးခွင့်အထုတ်ခွင့်ရရှိနေတယ်။ဒါကြောင့်သင်္တန်လျှောက်ပကောင်းမြတ်တဲ့ဘုရားယရဏသုံးပါးထွန်းခါရဒေသမှာလူဖြစ်ရခြင်းဒီမင်္ဂလာရှိတဲ့ပရိရူပဒေသဝါဒ12ပြည့်စုံတယ်ဆိုပြီးတော့ဒီလိုမြတ်စွာဘုရားကဟောထားပါတယ်နော်။ဒါကြောင့်တတမတထဝါဒဣမတတံပတိနာပြည့်စရာတော်မင်္ဂလာတိဥစ္စတိ။သူပရိရူပဒေသခေါ်တဲ့ယရဏသုံးပါးရာယရဏသုံးပါးထွန်းခါရာဒေသပရိဒတ်၄ပါးထင်ရှားရာထင်ရှားရှိရာဒေသမှာနေထိုင်ရခြင်းသည်လူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာလို့ခေါ်ဆိုအပ်တဲ့စည်းစိမ်ဥစ္စာအလုံးတို့ကိုရရှိဖို့ရာအကြောင်းတရားထင်ရှားဤကံဖြစ်ခြင်းကြောင့်မင်္ဂလာလို့ခေါ်ဆိုတယ်ဆိုပြီးအထက်ကရကရှင်းထားတယ်ဒါကတော့လောကုတ္တရာဘိုင်းပေါ့နော်လောကကြီးဘိုင်းကကြည့်မယ်ဆိုလို့ရှိရင်လေမိမိတို့နေထိုင်တဲ့ဒေသတစ်ခုမှာစီးပွားရေးကမပြေလည်ဘူးနေထိုင်ရင်အကုသိုလ်တရားမတိုးပွားနိုင်ဘူးလားတိုးပွားနိုင်အသိအလိမ္မာဉာဏ်ပညာရေးတွေကြည့်လိုက်ပြန်တော့လည်းတိုးပွားမှုမရှိဘူးထို့လိုနေရာမျိုးနေထိုင်တယ်မလားမနေထိုင်သင့်ဘူးနော်စီးပွားရေးကလည်းအဆင်မပြေဘူးစားဖို့နေရလည်းအဆင်မပြေဘူးပညာရေးတွေကလည်းအဆင်မပြေဘူးကျန်းမာရေးကြည့်လိုက်တော့လည်းအဆင်မပြေဘူးအင်းကျန်တရားရေးကိုလှမ်းပြီးကြည့်လိုက်ကြတော့လည်းအဆင်မပြေဘူးဒီလိုဆိုရင်အဲ့ဒီလိုနေရာဒီမှာနေထိုင်တဲ့ပုဂ္ဂိုလ်တွေမှာကိုယ်ဤချမ်းသာခြင်းစိတ်ဤချမ်းသာခြင်းဆိုတဲ့ချမ်းသာဒုက္ခတွေကိုရရှိနိုင်ပါမလားမရနိုင် ကိုယ်ကြီးချမ်းသာခြင်းစိတ်ချမ်းသာခြင်းဆိုတဲ့ဒီချမ်းသာဒုက္ခမရရှိတဲ့ပုဂ္ဂိုလ်ဒီဟာသံဃာဝဆင်းဒုက္ခမှလွတ်မြောက်ကြောင်းဖြစ်တဲ့တရားကောင်းတွေကိုကြင်ကြံကြုတ်ကိုပေါ်များအထောက်ခွင့်ရနိုင်ပါမလားမရနိုင်ဘူးဒါကြောင့်လောကကြီးအရာကြည့်မယ်ဆိုလို့ရှိရင်လည်းစီးပွားရေးပညာရေးကျန်းမာရေးအေးချမ်းသာရေးဆိုတဲ့ဒီလိုအရေးတွေချွတ်တဲ့ဒေသဟာလည်းနေသင့်တဲ့ဒေသမျိုးဟုတ်သလား
ဟုတ်ဘူး
ဒါပေမဲ့ဒေသတစ်ခုကြည့်လိုက်တဲ့အချိန်ခါမှာစီးပွားရေးကလည်းသိပြီးတော့အဆင်ပြေတယ်။ပညာရေးတွေကလည်းသိကောင်းတယ်။ကျမ်းမာရေးတွေအတွက်လည်းလွယ်ကူကူနဲ့စေဝါပစ္စည်း၊ဆရာဝန်အဆက်ရှိတဲ့ဖြစ်ပေါ်လေ။ကျမ်းမာရေးအတွက်လည်းအမေထောက်ပံ့နိုင်တဲ့အထောက်အကူပြုနိုင်တဲ့အကြောင်းတွေများစွာရှိနေတယ်။အေးချမ်းတရားမှုလည်းရှိတယ်။ထိုဒေသမျိုးဆိုလို့ရှိရင်တော့ဒါလောကကြီးဘက်ကကြည့်ရင်ပတိရူပဒေသသင့်တဲ့လျှောက်ပကောင်းမြတ်တဲ့နေထိုင်သည့်နေထိုင်တိုက်တဲ့အရာဒေသလို့ဆိုနိုင်ပါတယ်နော်ဒီနေရာမှာနေတိဆရာကြီးရဲ့စကားလေးတွေရှိပါတယ်သူတို့စကားလေးတွေကလည်းမှန်သန်းတဲ့ဗာပြောတယ်နေတိဆရာကြီးကအရင်အရာနဲ့မြန်တို့သူမရှိဘူးအသမွေးဝန်းကျင်လုပ်ငန်းရလည်းမရှိဘူးဆွေမျိုးမိတ်ဆွေမိတ်ဆင်ခါလည်းမရှိဘူးပညာရခြင်းလည်းမရှိဘူးထိုရက်ကိုခေါ်ဆောင်ပါဆိုပြီးသူတို့ကဒီလိုပြောတာမိမိကိုကျင့်နေမြတ်လို့နေတဲ့သရောကောင်းတွေထိုရမှာမရှိရင်အဲ့ဒီအရာမျိုးမှာမိမိနေထိုင်ခြင်းကြောင့်မိမိအတွက်လုံခြုံမှုတွေသိချရပါမလားသိမချရဘူးနော်မိမိအတွက်အသမွေးဝမ်းကြောင့်လုပ်ငန်းရတခုမှမရှိဘူးအဲ့ဒီနေရာမှာနေရင်မိမိဘယ်လိုစားမလဲစားဖို့နေရင်အတွက်ပြည်လည်နိုင်ပါမလားမပြည်လည်နိုင်ဘူးဥမတော့မှသီလစောင့်နိုင်မယ်ဆိုတဲ့စကားဟာမှန်နေလောက်တော့မှန်နေတော့မှန်နေတော့မှန်နေစရာကတော့တကယ်အသက်ကိုစွန့်ပြီးတော့သီလကိုဖြစ်ကျင်မယ်ဆိုတဲ့သူတို့ကောင်းတွေအတွက်ကတော့သိအကြောင်းမဟုတ်ပါဘူးအသက်ကိုမစွန့်လို့နိုင်သေးဘူးဆိုလို့ရှိရင်တော့ဥမတ်တော်မှာသီလစောင့်နိုင်တဲ့ပုဂ္ဂိုလ်ကတော်တော်ခမည်းများရှိနေကြတယ်ဒါကြောင့်အသမွေးဝမ်းကြောင့်လုံငန်းရမပြေလည်တဲ့ဒေသမှာကောနေထိုင်သင့်လားမနေထိုင်သင့်ဘူးဆွေမျိုးမိတ်ဆွေမိတ်တင်ခါတဦးမှမရှိဘူးထိုနေရာမျိုးနေသင့်မလားမနေသေးဘူးအကြောင်းကိစ္စရှိရင်ကိုကြီးရိုင်းပြမဲ့ပုဂ္ဂိုလ်တဦးမှမရှိဘူးနော်နေရတခုနေလို့မိမိမှာလောက်ပြီးလောက်ကုန်တာဒီဘဝတွတ်တဲ့ကြောင်းဖြစ်တဲ့ပညာမရနိုင်ဘူးထိုနေရာမျိုးကိုနေသင့်မလားမနေသင့်ဘူးဆိုပြီးနိတိဆရာတွေကတော့ဒီလိုပြောကြတယ်နော်အဲဒီတော့ဒီနေရာမှာမြတ်စွာဘုရားဟောကြားထားတဲ့သုတ္တံလေးတခုတော့ရှိပါတယ်ဒီပဋိရူပဒေသဝါဒအစက်နဲ့ပတ်သက်ပြီးတော့ဘုန်းကြီးတော်ကျေကျေပြတ်ပြတ်ဟောမယ်အပိုင်းဖြစ်နေတယ်ဒီတော့ဒီပဋိရူပဒေသဝါဒဆက်ပြီးဘာကိုအချိန်ခံနေတယ်လို့မေးတော့ပုပ္ပိသကတဗုံညတံခေါ်တဲ့စက်နဲ့ခွင်းစက်ဖြစ်နေတယ်။ဒီကပြုခဲ့ဘူးတဲ့ကောင်းမှုကုသိုလ်ရှိခြင်းဆိုတဲ့ဒီစက်နဲ့ကခွင်းစက်ဖြစ်နေတယ်။ဒီကပြုခဲ့ဘူးတဲ့ကောင်းမှုကုသိုလ်ရှိနေတဲ့တရောင်းကောင်းတွေကိုထုံပြုခဲ့ဘူးတဲ့ကောင်းမှုကုသိုလ်ကံဒီကပဋိရူပနေသလို့ခေါ်ဆိုအပ်တဲ့ယရဏသုံးပါးထွန်းခါရာပရိသတ်၄ပါးသင်္ချာရှိရအရတ်တို့ရောက်အောင်သူကပို့ဆောင်ပေးမှဖြစ်ပါတယ်နော်။သို့သောဘုဆောင်ပေးလိုက်လို့မိမိကယရဏသုံးပါးထွန်းခတဲ့ဒေသမှာလူလာဖြစ်ပြီးပရိသတ်၄ပါးထင်ရှားရှိတဲ့နေရာမှာလည်းလာပြီးတော့လူဖြစ်ပြီးနော်ဖြစ်ပေမဲ့လို့မိမိမှာတရားသူတရားမြတ်ရဖို့ရန်အတွက်အခွင့်အလမ်းဆိုတာကကြုံခဲ့ပါတယ်နော်ဒီတော့မဲ့ဖို့နေပါရဖို့ရန်အတွက်အခွင့်အခါမဟုတ်တဲ့အခဏ၈ပါးဆိုပြီးတော့မြတ်စွာဘုရားဟောထားတဲ့အခဏသုတ်တန်တစ်ခုရှိပါတယ်ထိုသုတ်တန်ကအင်္ဂုတ္တရနိကေတတိယအတွဲသမဏေ60မှာလာရှိပါတယ်မြတ်စွာဘုရားပဲလို့ဟောတယ်လေခဏကိဉ္စောလောကောခဏကိဉ္စောလောကောတိဘိက္ခဝေအတုတ္တဝါပုထုဇဏ္ဏောဘာတတိနောဇခောသောဇာနာတိခဏဝါအခဏဝါဘိက္ခဝေจิตတယံတို့လောကောတ္တဝါအပေါင်းတိခဏကိဉ္စောပြုလုပ်ခွင့်ရှိပြုလုပ်အပ်သောအခွင့်ရှိဤခဏလောကတ္တဝအဘောင်းသည်ခဏကိသောပြုလုပ်အပ်သောအခွင့်ရှိဤဣတိဤသို့လျင်အတုတဝပုတ္တဇနောအညာအမြင်ဘုဒ္ဓမရှိရဲ့ပုတ္တဇေငမိုက်သာသည်ဘာတတိပြောဆို၍နေတတ်ပေ၏သောထောအညာအမြင်ဘုဒ္ဓမရှိတဲ့ပုတ္တဇေငမိုက်သာသည်ခဏဝါခဏကို၎င်းအခဏဝါအခဏကို၎င်းနောဇဇာနောဇခောဇာနာတိမတိပေလုံးပိုင်ခွင့်ပြုလုပ်ခွင့်ရှိတယ်ပြုလုပ်ခွင့်ရှိတယ်ဆိုပြီးလောကသရဝအပေါင်းကတော့ပြောကြတယ်ဒါပေမဲ့လို့ အကြမ်းမြင်ဘုဒ္ဓတမရှိတဲ့ပုလူဇင်တွေကဩငါမှလုံပိုင်ခွင့်ရှိပါတယ်ငါမှလုံပိုင်ခွင့်ရှိပါတယ်ဆိုပြီးဒီလိုပြောနေပြီမဲ့လို့ဘယ်တရားဒီလုံပိုင်ခွင့်ရှိတယ်ဘယ်တရားကလုံပိုင်ခွင့်မရှိဘူးဘယ်တရားကိုခဏခေါ်တယ်ဘယ်တရားကိုအခဏခေါ်တယ်သူတို့ကောင်းကောင်းမသိကြဘူးခဏဆိုတာကလုံပိုင်ခွင့်အခဏဆိုတာကလုံပိုင်ခွင့်မရှိတဲ့သဘောဒီနေရာမှာဘုရားရည်ညွှန်းထားတာကတော့မဲ့ဖို့နိဗ္ဗာန်ရဖို့ရရှိဖို့ရအတွက်လုံပိုင်ခွင့်ရှိတဲ့အချိန်ခါနေရာဒေသကိုခဏမဲ့ဖို့နိဗ္ဗာန်ရရှိဖို့ရအတွက်လုံပိုင်ခွင့်မရှိတာကိုအခဏဆိုပြီးတော့မြတ်စွာဘုရားကဒီလိုဟောထားတယ်။အဲဒီချင်းနဲ့ပတ်သက်ပြီးဘုရားရှင်ကအခဏရှင်းပါဒီနေရာမှာဟောထားတယ်။ဘယ်လိုလဲ။အထိမေဘိခဝေအခဏအတ္တမယဗြဟ္မစရိယဝါတာယဘိခဝေရှင်းတတ်ရန်တို့ယမစရိယဝါတာယမက္ခဗြဟ္မစရိယဟုခေါ်ဆိုအပ်သောမြတ်သောအကျင့်ဖြင့်နေထိုင်ကျင့်သုံးဖို့ရန်အခဏတရားတို့သည်အတ္တမယအခာမဟုတ်တဲ့တရားတို့သည်အတိမေဤမေအထဤရှင်မျိုးတို့သည်အခဏတရားရှင်မျိုးရှိတယ်ဘာအခဏလဲလို့မေးတော့ယမစရိယမှာနှစ်မျိုးရှိပါတယ်သာသနာဗြဟ္မစရိယမေဃမြမစရိယဆိုပြီးမြမစရိယနှစ်မျိုးရှိတယ်။သာသနာမြမစရိယဆိုတာကတော့မဉ္ဇဉ်ဖုန်ဉ္ဇဉ်ရရှိအတွက်ကျင့်ရမယ်သီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်တွေကိုတော့သာသနာမြမစရိယလို့ခေါ်ပါတယ်။ထိုသာသနာမြမစရိယကိုတကယ်လက်တွေ့ကျင့်ကြံချက်ကိုပွားများအထောက်ချင်းကြောင့်သီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်လို့ခေါ်ဆိုအပ်တဲ့ဝိပဿနာဉာဏ်တို့၏အဆုံးနဲ့ဖြစ်ပေါ်လာတဲ့အရိယာမဉ္ဇဉ်ကိုတော့မေဃမြမစရိယလို့ခေါ်ပါတယ်။ထိုမေဃမြမစရိယခေါ်တဲ့မဉ္ဇဉ်ကိုရရှိဖို့ရန်အတွက်ကျင့်သုံးဖို့ရန်အခါအခွင့်မဟုတ်တဲ့တရားရှင်းမျိုးရှိတယ်။အခဏတရားရှင်းမျိုးရှိတယ်ဆိုပြီးဘုရားကဒီလိုဟောတယ်။အဲဒီရှင်းမျိုးကဘာလဲ။နံပါတ်1ဘုရားဟောပြီ။ဣဒ္ဓဗိခဝေတထကတောသလောကေဥပ္ပန္နောဟောတိအရဟံသမ္မာသမ္ဗုဒ္ဓောဝိဇံသရဏံသမ္ဗန္တောသုကတောလောကဝိတုအနုတ္တရောပရိသဓမ္မသရတိသတ္တဒေဝမနုဿနံဗုဒ္ဓောဘဂဝါကြားမှုကြတဲ့သကလုံးနေပဲနော်ဘာပြောသလဲရှင်သာယံတို့လောကမှာအရဟံဂုံရှင်သမ္မာသမ္ဗုဒ္ဓဂုံရှင်ဝိဇံသရဏသမ္ဗန္နဂုံရှင်သုကတဂုံရှင်လောကဝိတုဂုံရှင်အနုတ္တရပရိသဓမ္မတရတိဂုံရှင်တထဒေဝမနုဿာနာဂုံရှင်ဗုဒ္ဓဂုံရှင်ဘောဝါဂုံရှင်ခေါ်တဲ့ဂုံတို့ကိုးပါးနှင့်ပြည့်စုံတော်မူသောဘုရားရှင်သည်လောကမှာတော့ပွင့်ထွန်းလာပြီ။ပွင့်ထွန်းလာတဲ့အချိန်ခါမှာထိုဘုရားရှင်ကမလုပ်တည်းဓမ္မောဇာတိတိယတိဩပတမိကောပရိနိဗ္ဗာနိကောတံဗောဓဂာမိသုခတပဝေတိတော။သောထိုဘုရားရှင်သည်ဩပါဒံမိကောကိလေသာမိငင်းငင်းကိုရွတ်ဆောင်ပိဋ္ဌတ်တော်ဘုရားရှင်ဟောမယ့်တရားဘယ်လိုတရားမျိုးဆိုတာကိုဘုရားကသေချာပြောပြတယ်သောထိုဘုရားရှင်သည်ဩပါဒံမိကောကိလေသာမိငင်းငင်းကိုရွတ်ဆောင်ပိဋ္ဌတ်တော်ပရိနိဗ္ဗာန်ဤကောကိလေသာငင်းငင်းကိုပြုလုံ၍ပိဋ္ဌတ်တော်သမ္ဗောဓဂာမိလည်း၄ပါးသောမဉ္ဇဉ်တို့ရောက်စေတတ်တော်သူကတပဝေတိတော်မြတ်စွာဘုရားရှင်တို့သာအပြားအပြင်သိစေအပ်သောဓမ္မောသတိသာလေးပါးနှင့်စက်တိတရားစကားကိုလည်းဖဲ့တည်သည့်ယတိဟောကြားတော်မူအပ်ပါ၏။ဘုရားရှင်တရားဟောပြီ။ဟောလိုက်တဲ့တရားဒီရဲ့စွန့်အင်ကဘယ်လိုရှိသလဲ။ဩပတမိကကိလေသာဆိုတဲ့အပုမိတွေကိုအလုံးငိမ့်စေနိုင်တဲ့စွန့်အားရှိတယ်။ကိလေသာအပုမိတွေတောက်နေတဲ့ပုဂ္ဂိုလ်များပို့ပြီးမြတ်လို့ကိုကောင်းတဲ့တရားပါနော်ရာဂကြောင့်ပူလောင်နေရတာဒါဒီမရှိဘူးလားရှိတယ်ဒေါသကြောင့်ပူလောင်နေရတာဒီလည်းရှိတယ်မောဟကြောင့်ပူလောင်နေရတာရှိတယ်မာနကြောင့်ပူလောင်နေရတာရှိတယ်အိတ်သမေစရိယတရားစုတွေကြောင့်ပူလောင်နေရတာတွေရှိတယ်အဲ့ဒီပူပန်မှုပူလောင်မှုကိလေသာအပုမီမှန်သမျှကိုငြိမ့်စေတတ်တဲ့တရားဆိုရင်ဒီတရားမျိုးယူထားဖို့မကောင်းဘူးလားဟမ်ကောင်းတော့ကောင်းနေဒါပဲနဲ့ဘာဖြစ်လဲဟမ်ကောင်းတော့ကောင်းနေဒီကကြီးရေဒီမင်းကြီးကပြန်ဖို့ကြိုးစားနေကြတယ်ဟုတ်တယ်မလားကိလေသာအပုမီးကိုငြိမ့်စေတတ်တဲ့စွန့်အင်ဒီတရားမှရှိနောက်တစ်ခုပရိနိဗ္ဗာနိက ကိလေသာအပုံမီတွေကိုညှင်းအောင်ပြုလို့ပိတ်တတ်တဲ့စွမ်းအားလည်းဒီပြားမှာရှိတယ်အလိုလိုပဲသံဗုဒ္ဓဂามိတဲ့ကိလေသာအပုံမီတွေဘယ်ခါမှညှင်းတယ်လို့မေးတော့အရိယာမဉ္ဇဏ်တွေကိုရရှိတဲ့အချိန်ခါမှညှင်းပါလေအရိယာမဉ္ဇဏ်၄ပါးကိုရောက်စေတတ်တဲ့စွမ်းအင်အပြည့်အဝရှိနေတဲ့ဒီပြားနောက်တစ်ခုဒုက္ကဋပဝိနိတာဘုရားရှင်တို့သာဟောကြားပြတာဆုံးဆုံးမှနှိမ်တဲ့တရားဖြစ်တယ်ဒီသစ္စာလေးပါတရားဆိုတာကပိစိကဗုဒ္ဓဘုရားရှင်တို့တော်လည်းပဲဟောကြားပြတာဆုဆုမှန်နေတဲ့စွာအားမရှိပါဘူး။သမ္မာသမ္ဗုဒ္ဓအမိယရှိတော်မူတဲ့ဘုရားရှင်တို့သာလျှင်သံဃာတွေကိုဒီသစ္စာလေးရတရားများကိုသိအောင်ဟောကြားပြတာဆုဆုမှန်တော်မူနိုင်တဲ့စွာအားရှိတယ်။အဲဒီတော့ဘုရားရှင်တို့သာဟောကြားနိုင်တဲ့စွာအင်အပြည့်အဝရှိနေတဲ့ဒီသစ္စာလေးပါနဲ့သတ်သောတရားစကားကိုဘုရားရှင်ကလောကမှာဟောပြီ။ဒီတော့ဘုရားလည်းပွင့်ပြီကိလေသာအပူအလုံးကိုငြင်းစေနိုင်တဲ့စွန့်ရင်အပြည့်ဝရှိတဲ့သစ္စာလေးပါးနဲ့စတဲ့တရားစကားနဲ့ဟောပြီမဲညာကိုရရှိစေနိုင်တဲ့စွန့်ရင်အပြည့်ဝရှိတဲ့သစ္စာလေးပါးနဲ့စတဲ့တရားစကားလည်းဘုရားကဟောပြီအခွင့်ဘယ်နှခုရသွားပြီလဲနှစ်ခုတော့ရနေပြီနော်ဒါပေမဲ့လို့ဘာဖြစ်နေလဲအရင်စာပုဂ္ဂလောနိရိယဥပပန္နောဟောတိအရင်စာပုဂ္ဂလောဤပုဂ္ဂိုလ်သည်ကနိရိယငရဲ၌ဥပပန္နောရောက်ရှိ၍နေသည်ဟောတိဖြစ်၏လောကမှာဘုရားပွင့်တာတော့မှန်တယ်ကိလေသာအပူကြီးကြောင့်မညာဖုန်ညာရရှိကြောင်းနိဗ္ဗာန်ရောက်ကြောင်းသစ္စာဒါပေမဲ့လို့ဒီပုဂ္ဂိုလ်ကပဲရောက်နေတယ်အရင်စပုဂ္ဂလောနိရိယဥပပန္နောဟောတိအရင်စပုဂ္ဂလောဤပုဂ္ဂိုလ်တိကနိရိယငရဲ၌ဥပပန္နောကရောက်၍နေရသည်ဟောတိဖြစ်ပေ၏ပုဂ္ဂိုလ်တုံးကငြင်းရောက်နေပြီအဲ့ဒီလိုဆိုလို့ရှိရင်ဒီပုဂ္ဂိုလ်တိဘုရားရှင်ဟောကြားနေတဲ့ဒီတရားတွေကိုသတိတရားကြည်ကြံကြုံကိုပွားများအထုဖို့ရန်အတွက်အခွင့်အလမ်းရရှိနိုင်ပါမလားမရဘူးဘယံဘိက္ခုဝိပထမောအခဏောအတမယောဖြစ်မသရိယဝါဒာယဘိက္ခုဝေစိတ္တယံတို့အယံဤဒီကပထမရှိဥသောသောဗြဟ္မစရိယဝါဒယမေကဗြဟ္မစရိယဟုခေါ်ဆိုအပ်တဲ့မြန်သောမဲ့အကျင့်ကိုရရှိဖို့ယံကျင့်သုံးဖို့ယံအခဏောအခွင့်မဟုတ်သောပထမရှိဥသောသောအခဏောအခွင့်မဟုတ်သောအခဏတရားသည်အတမယောအခံမဟုတ်တဲ့အတမယတရားသည်ဟောတည်ဖြစ်ပါ၏နံပါတ်၁အခဏတရားပဲနော်မဉ္ဉံဖုန်ဉ္ဉံရရှိဖို့ရန်အတွက်ရအောင်ကျင့်ကြံကြုတ်ကိုပွားများအထောက်ဖို့ရန်အတွက်အခါအခွင့်မဟုတ်ဘူးအခဏနံပါတ်၁အခဏတရားပဲစဉ်းစားကြည့်ပေါ့ဒီကကြီးဒီလူမကြီးတွေနော်လောကမှာဘုရားဆိုတာပွင့်ဖို့လွယ်ပါမလားမလွယ်ဘူးသစ္စာလေးပါးနဲ့စတဲ့တရားစကားနာကြွခွင့်ရရှိဖို့ဆိုတာလည်းလွယ်ပါမလားမလွယ်ဘူးအမတန်ခက်ခဲတဲ့အခွင့်ဉ္ဉံအခွင့်အလမ်းကြီးပါဘာကြောင့်လဲတခါတည်းကဘုရားရှင်များမပွင့်မဲ့နေလိုက်တာကဘာပေါင်းအသင်ချင်းနဲ့ခြီးပြီးတော့ရှိတတ်ပါတယ်။သုံးညကဘာရီလို့သာဗိဉ္ဇဏ်ကံကတော့ခေါ်သုံးဆွဲထားတယ်။ဘုရားရှင်တို့မှစိတ်သုံးနေတဲ့ကဘာရီပဲ။အဲ့ဒီကဘာရီဘလောက်များသလဲ။ပြန်ပြီးကြည့်လိုက်တဲ့အခါတခါတည်းအသင်ချင်းနဲ့ခြီးပြီးတော့ရှိပါတယ်။ဒီကဘာဒီကဘာရဲ့တတဟံဘလောက်ရှိတယ်ဆိုတော့ခွန်ကြီးဒီတရားထဲမှာလည်းခဏခဏပြောနေပါတယ်နော်။လျာဒီဥဇနာအနန္တဒီဥဇနာအစောက်ဒီဥဇနာရှိတဲ့ကြောက်တော်ကြီးတစ်ခုရှိတယ်အထက်မှာအခေါင်းပေါက်လုံးလုံးမရှိဘူးအနှစ်တရားကျမှတစ်ခါဝါကောင်းလေးနဲ့သွားတော့ဒီကြောက်တော်ကြီးကိုငင်းကုန်မယ်ဒီကဘာမကုန်အနှစ်တရားကျမှဒီကြောက်တော်ကြီးကိုခက်ခလေးတကောင်ကနှုတ်သီးလေးနဲ့သွားပြီးတစ်ခါပေါက်အဲ့ဒီကြောက်တော်ကြီးသာကုန်မယ်ဒီဒီကဘာရဲ့တက်တန်းဟာမကုန်သေးဘူးဆိုပြီးဒီလောက်ထိဟောထားတယ်အလုံးရှင်လေးအဲ့ဒီလိုကဘာကောင်အသင်ချင်းနဲ့ချီပြီးတော့တခါတည်းဘုရားရှင်တို့ကမပွင့်ကြဘူးနော်ဒီလိုဆိုရင်ဘုရားပွင့်ခြင်းဒီအလွန်ရခဲ့တဲ့အခါအခွင့်ကြီးလို့မပြောနိုင်ဘူးလားပြောနိုင်တယ်အဲ့ဒီလိုဘုရားပွင့်တဲ့အခါအခွင့်ကြီးကိုခုရရှိကြပြီသစ္စာလေးပါးနဲ့စက်တဲ့ဘုရားမပွင့်ရင်သစ္စာလေးပါးနဲ့စက်တဲ့နိဗ္ဗာန်ရောက်ကြောင်းကြည့်စေလို့ခေါ်ဆောင်အပ်တဲ့သစ္စာလေးပါးနဲ့စက်တဲ့တရားစကားနာကြားခွင့်ရရှိဖို့ဆိုတာလည်းပိုးပြီးတော့မခက်ဘူးလားခက်နေပြန်လေနော်အဲ့ဒီလိုခက်နေတဲ့အခါအခွင့်ကြီးနှစ်ခုရရှိတဲ့ထားတော့လောကမှာဘုရားလည်းပွင့်ပြီနိဗ္ဗာန်ရောက်ကြောင်းသစ္စာလေးပါးနိဗ္ဗာန်ရောက်ကြောင်း ရှင်းစေလို့ခေါ်ဆိုအပ်တဲ့သစ္စာလေးပါးနဲ့စတဲ့တရားစကားနဲ့ကျမ်းထာကွင့်ရရှိပြီ။ဒါပေမဲ့လို့ဒီတော်ကငရဲရောက်နေပြန်တယ်။ငရဲရောက်နေတော့ငရဲရောက်နေတဲ့ဒီငရဲသူငရဲသားတတ္တဝါတို့ကနိဗ္ဗာန်ရောက်ကြောင်းရှင်းစေလို့ခေါ်ဆိုအပ်တဲ့ဒီသီလကျင့်စဉ်၊သမာဓိကျင့်စဉ်၊ပညာကျင့်စဉ်တွေကိုကျင့်ကြံကြုတ်ကိုပေါ်မြတ်အထုပ်ဖို့ရန်အတွက်အခွင့်အလမ်းတွေရရှိနိုင်ပါမလား။မရနိုင်ဘူး။ဒီနေ့တရားနာနေတဲ့ပုဂ္ဂိုလ်တွေအဲ့ဒီအခွင့်အရေးကြီးမရနိုင်ဘူးလား။ရနိုင်ပါတယ်မိမိရရှိထားတဲ့ဘဝရဲ့တန်ဖိုးကိုနားလည်ဖို့လိုအပ်တယ်နော်သူများသားသမီးကိုပြည့်စုံလှုပ်ကြွေးတယ်ဆိုတာကတော့ဘဝတိုင်းဘဝတိုင်းမှာမရနိုင်ဘူးလားရနိုင်ပါတယ်ခွေးဖြစ်တော့ရနိုင်တယ်ဟုတ်တယ်မဟုတ်လားခွေးတွေလည်းသူများသားသမီးမလှုပ်ကြွေးဘူးလားလှုပ်ကြွေးပါတယ်ဒီကကြီးတွေကခွေးလိုခုံကြီးပြောတာမဟုတ်ပါဘူးရနိုင်တဲ့အခွင့်အရေးကိုပြောတာပါနော်ကဲနောက်တစ်ခုပုဏ္ဏသဗရံဘင်ခဝေနောက်တစ်မျိုးဖျားဟောတယ်လောကမှာဖျားပွင့်ပြီသစ္စာလေးပါးနဲ့စတဲ့နိဗ္ဗာန်ရောက်ကြောင်းကျင့်စဉ်လို့ခေါ်ဆိုအပ်တဲ့သစ္စာလေးပါးနဲ့စတဲ့တရားစကားလည်းဘုရားရှင်ဟောပြီဒါပေမဲ့ဒီတော်ဘာကပဲဖြစ်နေလဲအရင်စာပုဂ္ဂလောတတိသန္တယောနေဥပပန္နောဟောတိဒီပုဂ္ဂိုလ်ကလည်းတတိသန္ဘောရောက်နေပြန်ပြီနံပါတ်1တတိသန္တကောင်ဒီမေဖို့နိဗ္ဗာန်ရရှိဖို့ရန်အတွက်သီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်တွေကိုတကယ်လက်တွေ့ကျင့်ကြံတွေ့ကိုပေါ်မြတ်အထုပ်ဖို့အခွင့်အလမ်းရနိုင်ပါမလားမရနိုင်ဘူးမိမိတို့အနိကဆုံးဖြစ်နေတဲ့ခွေးတွေကြည့်ပေါ့နော်သူတို့ဘယ်နှခံနဲ့တရားနာလဲ။ဟင်ဘယ်နှခံနဲ့ခွေးတွေတရားအထုတ်တယ်တွေ့လဲ။ဟင်စဉ်းစားကြည့်စဉ်းစားကြည့်လေ။သူတို့မလုပ်နေတယ်ဆိုတာဒီကိစ္စတွေမြင်မြင်ပါနော်။ဒါကြောင့်မိမိတို့ရရှိထားတဲ့ဘဝတွေသူတို့ရဲ့ဘဝစံမယ်ဆိုလို့ချင်းအလွန်တန်ဖိုးရှိနေတဲ့ဘဝတစ်ခုမဖြစ်ဘူးလား။ဖြစ်နေတယ်။နောက်တစ်ခုလောကမှာဘုရားလည်းပွင့်ပြီးနိဗ္ဗာန်ရောက်ကြောင်းသူတော်ကောင်းတရားတွေလည်းဘုရားရှင်ကဟောပြီ။ဒါပေမဲ့ဒီတတ္တဝတုကဘယ်ရောက်နေပြန်လဲဝိဒ္ဓဘောရောက်ရှိနေပြန်နေဝိဒ္ဓဘောဆိုတာကလည်းတချို့တချို့ဝိဒ္ဓာရင်းဆိုကြပါစို့ဖယားတဆုနဲ့တဆုအကြထမင်းတလုံးမဆားရဘူးရေတဘောမတော့ရဘူးဒီလောက်အထိဆင်းရဲဒုက္ခရောက်နေတဲ့ဝိဒ္ဓာတွေလည်းများစွာရှိကြပါတယ်အဲဒီလိုဝိဒ္ဓာတွေဒီနိဗ္ဗာန်ရောက်ကြောင်းတရားကောင်းတရားတွေကိုသီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်တွေကိုကျင့်ကြံကြုတ်ကိုပေါ်မြတ်အထုဖို့ရန်အတွက်အခွင့်အလန်းနေရည်နိုင်ပါမလားမရနိုင်ဘူးနံပါတ်3နော်နောက်တစ်ခုနံပါတ်4လောကမှာဘုရားနဲ့ပွင့်ပြီဘုရားရှင်ကလည်းနိဗ္ဗာန်ရောက်ကြောင်းကျင့်စဉ်လို့ခေါ်ဆိုအပ်တဲ့သစ္စာလေးပါးနဲ့စတဲ့တရားစကားတွေဟောကြားပြတာဆုံးဆုံးမှနေပြီဒါပြင်းနဲ့ဤတော်ကဘာဖြစ်လဲဟောအသက်အလွန်ရှိနေတဲ့အတိညာတဗြဟ္မာတို့လိုအဲ့ဒီနတ်ပြည်နတ်လောကမြမပြည်မြမလောကကိုရောက်ရှိနေပြီထို့ပုဂ္ဂိုလ်လဲမဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်ရရှိအတွက်ကျင့်ကြံကြုတ်ကိုပွားများအထောက်ကိုရန်အတွက်အခွင့်အလမ်းတွေရရှိနိုင်ပါမလားမရနိုင်ဘူးဘာကြောင့်အတိညာတမြမပြည်မှကညုတ်တတ်တယ်ပဲရှိတယ်အဲ့ဒီညုတ်တတ်ကလည်းသဗ္ဗိတနာကကလတ်လို့ခေါ်ဆိုအပ်တယ်နော်ဒီဝိဒ္ဒနဲ့ကိုယ်ပုံမျိုးရှိတဲ့ယုတ်တွေကိုအခြေတည်ထားပါတယ်အဲ့ဒီယုတ်တရားတွေထဲမှာဘုရားတရားနာယူဖို့ရန်အတွက်မျက်စိအကြည့်လို့ခေါ်ဆိုအပ်တဲ့သက်ကုအကြည့်လို့ဘုရားကိုပုံမျိုးဖို့ရန်မျက်စိအကြည့်လို့ခေါ်ဆိုအပ်တဲ့သက်ကုအကြည့်လည်းမရှိဘူးဘုရားတရားနာယူဖို့ရန်အတွက်သောတအကြည့်တခေါ်တဲ့နာအကြည့်တတွေလည်းမရှိကြဘူးအသိစိတ်ကလည်းလုံးလုံးမရှိဘူးမရှိတော့ဘုရားဘယ်လိုပင်သွားပြီးတရားဟောပြီးမယ်လို့ထိုပုဂ္ဂိုလ်တွေဒီဘုရားဟောနေတဲ့သစ္စာလေးပါးနဲ့စတဲ့တရားစကားကိုနာကြားခွင့်ရနိုင်တဲ့သူတော်ကောင်းတွေဟုတ်ကြသလားမဟုတ်ဘူးသစ္စာလေးပါးနဲ့စတဲ့ကျင့်ဝတ်ပရိပတ်တွေကိုကျင့်ကြံကြုတ်ဖို့ပေါင်းများအထောက်ဖို့ရန်အတွက်အခွင့်အလမ်းတွေဒီပုဂ္ဂိုလ်တွေမှာရှိနိုင်မလားမရှိနိုင်များဘူးနော်ဒါကနံပါတ်၄ပဲနောက်နံပါတ်5ကျတော့လောကမှာဘုရားပွင့်ပြီးမှန်တယ်နိဗ္ဗာန်ရောက်ကြောင်းကျင့်စဉ်လို့ခေါ်ဆိုအပ်တဲ့သစ္စာလေးပါးနဲ့စတဲ့တရားစကားတွေလည်းဘုရားရှင်ကဟောပြီ။ဒါပေမဲ့ဒီပုဂ္ဂိုလ်ကဘယ်လိုဖြစ်နေလဲ။အရင်စာပုဂ္ဂလောပိစ္ဆန္တိမေတုသနပတိတုပိစ္ဆာဇာတောဟောတိ။သောဇံဟောတိအဝိညာတာရေတုမိလခေတု။အရင်စာပုဂ္ဂလောဤပုဂ္ဂိုလ်သည်လည်းပဲပိစ္ဆန္တိမေတုသနပတိတုတိုင်းစုံပြည်စုံအယတ္တေတတို့၌ပိစ္ဆာဇာတောပရိသန္တိအဖြစ်မွေဖွား၍လာရသည်ဟောတိဖြစ်။ဣဇံတိယဟောတတော်လေးတောင်းချတောင်းချမှာတော့ပြီးတော့လူဖြစ်ရပြီ။သောဇဟောတိအဝိညာတာရေသူမိလက်ခေသူ။သောဇထုပုဂ္ဂိုလ်ဒီလည်းပဲအဝိညာတာရေသူ အသိဉာဏ်နေပါကြကုန်သောမိလက်ခေသူလူရင်းတို့လူရင်းအမျိုးအနွယ်တို့၌ဟောဒီဖြစ်၍နေပြန်၏သူတို့ကိုအသိအလိမ္မာဉာဏ်ပညာသောပြီးရင်ခံယူနိုင်တဲ့စွမ်းအားဘာမှမရှိဘူးမရှိတဲ့အဲ့ဒီလူရင်းအမျိုးတွေမှသွားပြီးတော့လူဖြစ်ရပြန်ပြီအဲ့ဒီလိုလူရင်းအမျိုးအနွယ်မှသွားပြီးလူဖြစ်ပြီးတော့သစ္စာလေးပါးနဲ့စတဲ့အသိအလိမ္မာဉာဏ်ပညာတွေကိုသူ့သွားပြီးပြီးရင်လည်းသူကခံယူနိုင်တဲ့စွမ်းအားရှိသလားမရှိပြန်ဘူးမရှိဘူးဆိုလို့ရှိရင်လည်းသူဟာမဘုံနိဗ္ဗာန်ရောက်ဖို့ရအဲ့အတွက်သူ့မှာအခွင့်အလမ်းရှိပါမလားမရှိဘူးဒါလည်းအခဏတရားတစ်ခုပဲနော်နံပါတ်5နောက်တစ်ခုအဲ့ဒီဒေသမျိုးမှာယထာနာတိကတိဘိက္ခုနာဘိက္ခုနီနာဥပဒကနာဥပါတိကနာအဲ့ဒီဒေသမျိုးမှာဘုရားရှင်ရဲ့တပိသာဝကဖြစ်တော်မူကြတဲ့ယဟန်ယောက်ျားပရိသတ်ယဟန်မိမပရိသတ်ယရဏသုံးပါးကိုကိုယ်ဝယ်စိကနေတဲ့လူဥပဒကပရိသလူဥပတိကမပရိသအဲ့ဒီပရိသ၄ပါးကိုသင်္ချာရှိနိုင်မလားမရှိနိုင်ဘူးနော်အဲ့ဒီလူဒေသမျိုးမှာသွားပြီးလူဖြစ်နေပြီဆိုလို့ရှိရင်လဲမဲ့ဖို့နိဗ္ဗာန်ရဖို့ရန်အတွက်အခွင့်အလမ်းမရှိတဲ့အတွက်သူကလည်းအခဏတရားတစ်ပါးဖြစ်တယ်လူတော့ဖြစ်တာမှန်တယ်ယဟန်ယောက်ျားပရိသယဟန်မိမပရိသလူဥပဒကပရိသလူဥပတိကမပရိသခေါ်တဲ့ပရိသ၄ပါးကလည်းမရှိဘူးရှိတဲ့အခါသစ္စာ၄ပါးနဲ့စတဲ့တရားစကားဟောကြားလိုက်တဲ့အခါမှာနာယူနိုင်တဲ့အသည့်အလိမ္မာလက်ခံနိုင်တဲ့အသည့်အလိမ္မာဉာဏ်ပညာကောရှိသလားမရှိဘူးနည်းနည်းလေးတော့ဒီအချက်လေးကဒီကကြီးဒီစဉ်းစားဖို့သိကောင်းတယ်နော်ဘုရားဟောနေတဲ့ဒုက္ခသစ္စာတရားဘာတွေလဲဥပါဒဏ်ရဲ့ခန္ဓာ၅ပါးအဲ့ဒီဥပါဒဏ်ရဲ့ခန္ဓာ၅ပါးဆိုတာကဘာတွေလဲခဏခဏဘုန်းကြီးပြောနေပါတယ်အတိအနာကပိစုတ်ဗံအိဇ္ဇဒဗိဒ္ဓဩလာရိကဒုက္ခမဟိနပဏိဒဒုရတဏိကခေါ်တဲ့၁၁မျိုးသောအကျင့်ဖြင့်ဒီနေ့တဲ့ယောဝေဒနာသညာသင်္ခါရဝิญဉ်ခေါ်တဲ့တရားတွေပဲအဲ့ဒီယုံနံတွေကိုခံယူနိုင်တဲ့စွမ်းအင်ရှိတဲ့အသိလိမ္မာဉာဏ်ပညာလေးရှိဖို့လိုအပ်ပါတယ်နော်ဒီရုပ်တည်ဒီနန်းနေဟဲ့သာဝကတွေဘယ်လို့မှရှိလို့မရပါဘူးဆိုပြီးတော့မျက်စိပိတ်လိုက်တော့အဲ့ဒီပုံကိုယ်တွေဟာဒီရုပ်ဒီနန်းကိုသိနိုင်တဲ့အခွင့်အလမ်းကြီးရှိသေးလားမရှိတော့ဘူးဒီလိုဆိုရင်အသိဉာဏ်နဲ့ပါနေတဲ့လူရင်းအမျိုးအနွယ်မှသွားပြီးလူဖြစ်နေရတာနဲ့ကောမိမိနဲ့ကောတန်းတူဖြစ်မသွားဘူးလားရှင်နေပြီဒါတတိရှိဖို့သိကောင်းတယ်နော်ဝမ်းနေဖို့လည်းကောင်းပါတယ်ကဲနောက်တစ်ခုနံပါတ်6ကပါလေလောကမှာမြတ်စွာဘုရားလည်းပွင့်လာပြီနိဗ္ဗာန်ရောက်ကြခြင်းစဉ်နှင့်ဆက်ဆက်နေတဲ့သစ္စာလေးပါးတရားစကားတွေလည်းဘုရားရှင်ကဟောပြီဒါပေမဲ့ဒီပုဂ္ဂိုလ်ကဘာဖြစ်နေလဲအရင်စာပုဂ္ဂလောမိစီမေသုဒ္ဓနာပရိသုပိစ္ဆာဇာတောဟောတိအရင်စာပုဂ္ဂလောဤပုဂ္ဂိုလ်သည်လည်းပဲမိစီမေသုဒ္ဓနာပရိသုမိစီမတိုက်တို့၌မိစီမဇနဘုတို့၌ပိစ္ဆာဇာတောပရိသန်နေအဖြင့်မွေဖော်၍လာရသည်ဟောတိဖြစ်ပေ၏ပုဂ္ဂိုလ်တယောက်ကြည့်လိုက်လောကမှာဘုရားလည်းပွင့်ပြီဘုရားရှင်ကလည်းသစ္စာလေးပါးနဲ့စတဲ့တရားစကားတွေဟောနေပြီအဲ့ဒီပုဂ္ဂိုလ်ဟာလည်းဘုရားရှင်ပွင့်ရမိတိမအနေသမှသွားဖြစ်သွားပြီးတော့ပရိသန်နေအဖြင့်ဒီနေရပြီလူဖြစ်ရပြီဒါပေမဲ့ဘာဖြစ်လဲသောဇံဟောတိမိစ္ဆာတိဒီကောဟုပရိဒတတနောသောဇံထောပုဂ္ဂိုလ်ဒီကမိစ္ဆာတိဒီကောမှန်ရင်တဲ့ခံယူခြင်းရှိနေသည်ဝိပရိဒတတနောဖောက်ပြန်ပြည့်စည်နေတဲ့ဒတနဉာဏ်ပညာရှိနေသည်ဟောဒီဖြစ်၏ဒတနဉာဏ်လို့သာပြောရတယ်တကယ်တော့ဉာဏ်မဟုတ်ပါဘူးဖောက်ပြန်ချွေးနေတဲ့ဒတနအမြင်ရှိနေပြီနော်မိသီမဒေတာဖယံပွင့်ရဒေတာမှလူဖြစ်တာလဲမှန်ပါတယ်ဒါပေမဲ့လို့မိစ္ဆာဒိဋ္ဌိကမှန်ယူနေခံယူချက်ကြီးရှိနေတယ်ဝိပရိဒဒတနဖောက်ပြန်ပြည့်စည်နေတဲ့ဒတနအမြင်နေလဲရှိနေပြန်တယ်ဘယ်လိုဟာရည်လို့မေးတော့နတိဒိဏနတိယိဌာနတိဟုတံနတိဒုက္ခဒုက္ခနာကာမနာဖလံဝိပါကောဒိဏအလှဒါနရဲ့အကျိုးတရားဒီနတိမရှိယိဌာအလှကြီးကြီးရဲ့အကျိုးတရားဒီလည်းပဲနတိမရှိဒါနပြုရင်ဒါနငငယ်ဖဲဖြစ်ဖြစ်ဒါနကြီးကြီးပဲဖြစ်ဖြစ်ဘာမှအကျိုးမရှိဘူးဟောဒုက္ခယူတယ်နော်ဒီဥစ္စာမျိုးတွေဒီနေ့ဒီလောကမှာသင်္ချာမရှိဘူးလားရှင်နေပါတယ်တလောတော့ကတစ်ချိန်လုံးကပေါ့ဘုန်းကြီးအစဉ်တော်တဲ့နေစဉ်အခါကတက္ကကြီးတယောက်သွန်းလက်တုံးနဲ့ကြောင်းရောက်လာတယ်သူကဘာလျှောက်လဲတပည့်တော်ဟာတဲ့
ဒီလိုကောင်းမှုကုသိုလ်ပြုလို့ကောင်းကျိုးရလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တူတူမရှိပါဘူး။ဒါပေမဲ့ခုလိုတော်တဲ့တောင်းတဲ့မှာတရားဘာဝနာတွေကိုကြည်ညာချက်ကိုပေါ်မြအပ်ထုတ်နေတဲ့သရောကောင်းတွေကိုတို့ပိတ်လူသိနေဆိုတဲ့ဒီအသိဉာဏ်လေးနဲ့တူတူလမ်းထူတာတဲ့။ဟောအကျိုးတရားကိုမှတူတူမျှော်လင့်ချက်လုံးလုံးမရှိဘူး။ယုံလဲမယုံကြည်ဘူးလက်လက်လက်မခံဘူးဆိုပြီးသူကပုံမှန်နေမှလျှောက်တယ်။အဲ့ဒီပုဂ္ဂိုလ်မျိုးတွေဟာဘာလဲ။နတိဒိဏနတိယိဌံဒါနရဲ့အကျိုးတရားမရှိဘူးလို့သူကလက်ခံထားတယ်နော်မိစ္ဆာတိတိကမှန်ရင်းနဲ့ခံယူချက်ရှိနေတယ်ဝိပရိဒဒသနာဟောက်ပြန်ပြောင်းလဲနေတဲ့ဒသနာအမြင်ရှိနေပြီတဲ့နော်ဒါရဏဆိုတော့မကသေးဘူးနတိဟူတံအဲ့ဒီတို့အကျိုးမင်းလှူဒန်းရရင်ဒီဟူသောကောင်းမှုကုသိုလ်ကြီးအကျိုးတရားဒီလည်းပဲနတိမရှိအဲ့ဒီတွေရောက်လာရင်တအေကောင်းသောကောင်းမင်းကောင်းကြွလာတဲ့အချိန်ကမှကျွေးမှုရမင်းပြည့်စုံရမင်းဆောင်ရှောက်ရမင်းသာဘုရားဘာသာတို့ရဲ့ယဉ်ကျေးမှုဓမ္မတန်တစ်ခုဖြစ်ပါလေဒီလိုကျွေးမဲ့လှူဒန်းခြင်းဟာလည်းဘာကျိုးမှမရှိဘူးလို့သူကလက်ခံတယ်နောက်တစ်ခုနတိဒုက္ခဒဒုက္ခဒနံကမ္မနံဖလံဝိပါကောဒုက္ခဒဒုက္ခဒနံကောင်းတဲ့ဖြင့်ပြုဝကုံတော်မကောင်းတဲ့ဖြင့်ပြုဝကုံတော်ဒုဇိယတရားဒုဇိယတရားတို့ဒုဇိယတရားဒီဟုသောကာမနာကုသိုလ်ကံအကုသိုလ်ကံတို့ဤဖလံဝိပါကောအကျိုးရင်အကျိုးပြသည်နတ်ထိမရှိလောကမှာဒုဇိယတရားဒုဇိယတရားတွေဆိုတာရှိတယ်ဒုဇိယတရားတွေကိုပြုကျင့်ခြင်းကြောင့်လည်းကောင်းတဲ့အကျိုးမရှိပါဘူးဒုဇိယတရားတွေကိုပြုကျင့်ခြင်းကြောင့်လည်းမကောင်းတဲ့အကျိုးဆိုတာမရှိပါဘူးကံကံရဲ့အကျိုးကိုသူကလုံးလုံးလက်မခံဘူးနတ်ထိအယံလောကောနတ်ထိပရောလောကောအယံလောကဤလောကသည်နတ္ထိမရှိဘရောလောကဓမ္မနောလောကသည်လည်းပဲနတ္ထိမရှိဒီလောကဆိုတာလည်းမရှိပါဘူးဟောလောကဆိုတာလည်းမရှိပါဘူးဘာပြောတယ်လဲဆိုတော့သူကအမြင်နည်းနည်းလေးသူ့ကိုသူကြည်တယ်လို့သူကယူဆထားတယ်ဒီတော့ဟောလောကကနေကြည့်လိုက်ရင်ဒီလောကပေါ့ဒီလောကကနေကြည့်လိုက်ရင်ဟောလောကပေါ့ဓမ္မနောလောကကိုသူကဒီနေရာမှာအထုသဖြင့်ပြောလို့ရင်မဟုတ်ဘူးဒီလောကကနေဟောလောကကိုကြောင်းသွန်နိုင်တဲ့သရဝါဆိုတာမရှိဘူးဟောလောကကနေဒီလောကကြောင်းလာတဲ့သရဝါဆိုတာလည်းမရှိဘူးဟောလောကဒီလောကဆိုတာလည်းသူပြောနေတာကမျက်မြင်လောကတနည်းအားဖြင့်ပြောရင်တော့စัจ java လာတစ်ခုနဲ့တစ်ခုပေါ့ဟိုဘက်စัจ java လာကနေဒီဘက်စัจ java လာကြောင်းလာတဲ့ပုဂ္ဂိုလ်ဒီဘက်စัจ java လာကနေဟိုဘက်စัจ java လာကိုကြောင်းသွန်တဲ့ပုဂ္ဂိုလ်ဆိုတာလောကမရှိဘူးဘာဖြစ်လို့လဲသရဝါဆိုတာတည်ရင်ပြတ်တယ်လို့သူကလက်ခံထားရဝဆိုတာပခက်နဲ့ခေါင်းအကြမ်းပါပဲရှိတယ်ခေါင်းဟုတ်ပဲဘာမှမရှိပါဘူးလို့သူကဒီလိုလက်ခံထားတယ်သူတို့ခေစကလုံးနဲ့သုံးတော့နော်သိရင်ပြတ်တယ်လို့သူကလက်ခံထားတော့ကံကံရဲ့အကျိုးကိုလည်းသူကလုံးလုံးမယုံကြည်ဘူးဒီလောကကနေဟိုလောကကိုပြောင်းသွားနိုင်တဲ့ကံနေကြောင့်ဟိုလောကကလည်းဒီလောကကိုကံနေကြောင့်ပြောင်းလာနိုင်တယ်ဆိုတဲ့ဒီခံယူချက်ကိုလည်းသူလုံးလုံးလက်မခံဘူးနောက်တစ်ခုနတ္ထိမတ္တနတ္ထိမိတ္တမာတ္တအမိတိဝအမိအပေါ်၌ပြုစုလုံ့ကျွေးရခြင်းဒီဟုသောအကြောင်းကြောင့်ဖြစ်ပေါ်လာသည့်ကုသိုလ်ကံရဲ့အကျိုးတရားသည်နတ္ထိမရှိပေ။အမေဆိုတာလောကမရှိဘူး။အလားတူပဲနတ္ထိမိတ္တပိတ္တအဖသည်နတ္ထိမရှိပေ။ဘာပြောတာလဲ။အမေအဖေအပေါ်မှာကောင်းမှုတွေပြုလို့လည်းကောင်းကျိုးကတော့မှမရဘူး။အမေအဖေအပေါ်မှာမကောင်းမှုတွေပြုခဲ့တော့လည်းပဲမကောင်းကျိုးကတော့မှမရဘူးဆိုတဲ့ဒီလိုမှန်းယွင်းနေတဲ့ဖောက်ပြန်နေတဲ့တသနာအမြင်ကြီးရှိနေပြန်လေဒီတော့ဒီလိုပုဂ္ဂိုလ်တွေလည်းဒီနေ့ခေတ်လောကမှာမရှိဘူးလားရှိကြပါလားအဲဒီလိုခံယူချက်ရှိနေတဲ့ပုဂ္ဂိုလ်တယောက်ကသန္တရာဝဇင်းဒုက္ခကြီးကုန်ဆုံးသွားအောင်ငါကြည့်မယ်ဆိုတဲ့ဒီစိတ်ထားလေးပေါ်ဖြစ်ပါဦးမလားမဖြစ်တော့ဘူးဘာဖြစ်လို့လဲသိရင်ပြတ်တယ်လို့သူကလက်ခံထားတာနော်ဘဝဆိုတာပခက်နဲ့ခေါင်းအကြမှာပဲရှိတယ်လို့သူကလက်ခံထားတယ်။အဲဒီလိုလက်ခံထားတော့အမေကိုပြည့်စုံလုံကျွေးနေဖို့လည်းမလိုဘူး။အဖေကိုပြည့်စုံလုံကျွေးနေဖို့လည်းမလိုဘူး။အမေကိုပြင်းမလို့လည်းအပြစ်မဖြစ်နိုင်ဘူး။အဖေကိုပြင်းမလို့လည်းအပြစ်မဖြစ်နိုင်ဘူးလို့သူကဒီလိုလက်ခံယုံကြည်တယ်။အမေတန်ကြောက်ဖို့မကောင်းဘူးလား။သိကောင်းနေ။နောက်တစ်ခုနတ္ထိသတ္တဩပပါတိကဩပပါတိကသေပြီးနောက်၌ဖြင့်ဆံဖြစ်ကြကုန်သောတတ္တတ္တဝါတို့သည်နတ္ထိမရှိကြလေကုန်။သေပြီးတော့ဖြင့်ဆံဖြစ်တဲ့တရားဆိုတာမရှိပါဘူး။နောက်ဘဝဆိုတာမရှိဘူး။သူကဒီလိုလက်ခံတယ်။နောက်ဘဝမရှိဘူးလို့သူကလက်ခံထားတဲ့ပုဂ္ဂိုလ်အဖို့နည်းနည်းလေးစဉ်းစားကြည့်ပေါ့။မကောင်းမှုတွေပြုဖို့ရန်အတွက်လည်းသူဝန်လေးပါမလား။ဝန်မလေးတော့။ကောင်းမှုကုသိုလ်ပြုဖို့ရန်အတွက်လည်းသူစိတ်ထက်သာမှမလား။ ခန္ဓာကြီးတက်ခုဒီသရဝတ္တုရဲ့စိတ်နေစိတ်ထားနေတကွညင်ကိုပြိပတ်ဒီကိုပြောင်းမြန်လန်းသွားအောင်နှံပင်းနေတဲ့ဆိုအောင်မရှိဘူးလားရှင်ကြီးလေသိကြဖို့ကောင်းနော်နတိလောကေသမဏဗြဟ္မဏသမဂ္ဂတသမ္မာပရိပါဏယေအိမေသာလောကံပရိသလောကံတယံအပညာသိစီကတဝဘဝေတိတိ ဒီလောကအကြောင်းတမန်လောကအကြောင်းကိုထိုးထွင်းသိနေတဲ့တမန်သမုဒ္ဒဘုရားရှင်ရဟန္တာပုဂ္ဂိုလ်တို့သာလောကမှာမရှိပါဘူးသူလုံငါလိုလိုကြီးပဲပကုန်းနှခုကြမှာကောင်းပေါက်လာတဲ့လူတွေကြီးပဲလို့သူကဒီလိုပြောနေကြတယ်အဲ့ဒီလိုမှန်းယွင်းနေတဲ့မိစ္ဆာတိတိအယုရှိနေတဲ့ပုဂ္ဂိုလ်တို့ဖောင်းပြန်နေတဲ့ပျက်စီးနေတဲ့ဒသနအမြင်ရှိနေတဲ့ပုဂ္ဂိုလ်တို့ဒီလောကမှာဘုရားပွင့်လာတဲ့အခါဘုရားကသ Menya yahi boya, mepo neba yahi boya, a drip, a quaint a ye, a quaint a lamb hode, a canad, the mule. You don't need a canadian, but the little pony dinya, and any voodoo that the food title, your mother. Abanaga, very brass, so that a me fit yes of your hotter than dog than the good lashi were. Maloy John named it, didn't it, but the big yes in hotter.ဒီလိုတန်လေးဟောရခြင်းအကြောင်းရင်းကိုပြန်ကြည့်လိုက်တဲ့အချိန်ကမှသာလဆိုတဲ့ပုံနှံရွာမှာမြတ်စွာဘုရားတချင်းခိဒိတဇာတိကြွရှိတော်မူပါတယ်ဒီသာလဆိုတဲ့ပုံနှံရွာလေးမှာပုံနှံရွာကဘယ်မှာရှိတယ်လို့မေးတော့ကောသလတိုင်းမှာအချက်အချံကြတဲ့ဘ ਹੁ လမ်းမကြီးတစ်ခုရှိတယ်အဲ့ဒီလမ်းမကြီးရဲ့ဘေးနားမှာဒီသာလဆိုတဲ့ပုံနှံရွာကရှိဒီပုံနှံရွာနဲ့ဆက်ဆက်နေတဲ့အလွန်ကောင်းတဲ့တောအုံကြီးတစ်ခုကလည်းရှိနေပြန်တယ်။ထိုတောအုံကြီးအတွင်းမှာရင်မိုးကလည်းအလွန်ချမ်းသာတဲ့နေရာထိုင်ခင်းတွေကလည်းသိကောင်းကောင်းတဲ့အတွက်ထိုခေတ်ထိုချင်းခါကသမဏဗေမဏအမိခံနေတဲ့ပုဂ္ဂိုလ်မှန်ရင်ဒီသာလဆိုတဲ့ပုံနှံရွာကိုမရောက်ဘူးတဲ့ပုဂ္ဂိုလ်သိမှရှိကြအောင်ရောက်ဘူးတဲ့သမဏဗေမဏတွေကသိများကြတယ်များလိုက်တဲ့အချိန်ကမှဒီသာလပုံနှံမှာသာလပုံနှံရွာမှာရှိနေတဲ့ရွံရွံသားဒီမှာလည်းဘယ်လိုဖြစ်နေလဲဝေခွေးနိုင်နေစွမ်းအားမရှိဘူးဘယ်လိုကြောင့်လဲတချို့သမဏဗေမဏတွေကရောက်လာတဲ့အချိန်ခါမှာဂံဂံရဲ့အကျိုးနဲ့ပတ်သက်ပြီးဆက်ဆက်ပြီးတရားတွေဟောသွားတယ်ဟောသွားကြတယ်ဒီဘောဆိုတာရှိတယ်နောက်သမဏဘောဆိုတာရှိတယ်စသဖြင့်ဒီလိုဟောသွားတယ်ကာမဂုဏ်ပြုဖို့အမိကိုယုတိစားပြုစုလုံးကျွေးဖို့အဖကိုယုတိစားပြုစုလုံးကျွေးဖို့ဟောသွားတယ်နောက်သမဏဗေမဏအမိရရှိတဲ့ပုံပုဂ္ဂိုလ်တွေလာကြပြန်တယ်ဟာပထမဟောသွားတဲ့တရားအကြောင်းရွာသားတွေကတင်ပြတယောက်ထားတဲ့ကအာဒီသမဏဗေမဏတွေကဘာမှနားလည်တာမဟုတ်ဘူးဓမ္မလွန်လောကဆိုတာလုံးလုံးမရှိပါဘူးအဲအကျိုးဆိုတာလုံးလုံးမရှိဘူးစသဖြင့်သူတို့ကကြောင်းမြန်ပြန်ပြီးတရားတွေဟောသွားတယ်နောက်သမဏဗေမဏတွေကလည်းနောက်ထပ်သူတို့ရဲ့ဝါဒအသည့်တွေလာလာပြီးဟောတယ်အဲ့ဒီလိုလာဟောလိုက်တော့ဘာဖြစ်သွားလဲဒီပုံနာရွာမှာဝါဒဘုံဆုံးအယူဝါဒရှိနေတဲ့သမဏဗေမဏအလုံးရောက်ခုနေတော့တရားဘုံဆုံးနဲ့နာကြားထားဘူးတဲ့ပုံနာတွေဖြစ်နေကြတယ်ဘယ်တရားဒီမှန်နေဘယ်တရားကမှားတယ်လို့ဆုံးဖြတ်နိုင်တဲ့စွမ်းအားလည်းဒီပုံနာတွေမှာမရှိဖြစ်နေကြတယ်နောက်ဆုံးပြီးဦးဇင်းတို့မြတ်စွာဘုရား ဘောလတိုင်းမှာခိဒေသဇာတိကြွချီတော်မူရင်ထိုရွာကိုရောက်ရှိသွားပါတယ်။ဘုရားမှုရှိတဲ့တန်ခါမြတ်ကြွချီလာပြီဆိုတဲ့သတင်းကြားရတော့ဗရဏရရှိတဲ့ဘုံနာအမျိုးသားတွေဖြစ်ချင်းကြောင့်ဘုရားရှင်တန်ရောက်ရှိလာကြတယ်ဆိုကြသို့နော်။ခိုးချင်းကမှဘုရားရှင်ကသူတို့ကိုမေကုန်းလေးတစ်ခုမေးတယ်။ဒါကြတော့သင်တို့မှာအင်္ဂါရဝတိလို့ခေါ်ဆိုအပ်တဲ့ခိုင်လုံတဲ့အကြောင်းပြချက်နှစ်ယုံယုံကြည်ကြည်ကိုယ်ကိုသိကနေတဲ့ဆရာကောင်းသမားကောင်းများရှိပါသလားလို့ဒီမေကုန်းလေးတစ်ခုမေးကြည့်။မေးလိုက်တဲ့အချိန်ကမှပုံနာတွေကလည်းမရှိတဲ့ဘက်ကပြန်ပြီးတော့အဖြေပေးပြီးတယောက်ထားကြပါလေ။ထို့ချင်းကမှမြတ်စွာဘုရားကမလွဲနိုင်တဲ့ကျင့်စဉ်ဆိုတဲ့အပ္ပန္နကပရိပရာကျင့်ဝတ်ပရိပါကလေးတွေကိုဟောပြတယ်နော်။အဲဒီတော့ဂုဏကပြောတဲ့အတိုင်းပဲပုံဂုဏကတမနာမြမနာအမိခံနေတဲ့ပုဂ္ဂိုလ်တို့ကနတ္ထိဒိနနတ္ထိယိတံစသည်ဖြင့်ပေါ့ဒါနရဲ့အကျိုးမရှိဘူးသီလရဲ့အကျိုးတရားဆိုတာမရှိဘူးပမာဏိပညာတို့ကြောင့်ရရှိတဲ့အကျိုးတရားဆိုတာလည်းမရှိဘူးဒီလောကလည်းမရှိဘူးဓမ္မနောလောကလည်းမရှိဘူးဆိုပြီးသူကမရှိဘူးဟာလက်ခံနေတာအဲဒီလိုကံကံရဲ့အကျိုးကိုလုံးလုံးလက်မခံတဲ့ဒီပုဂ္ဂိုလ်အတွက်ဘာဖြစ်နေသလဲတစ်ဖက်ကနေပြန်ကြည့်လိုက်မယ်ဆိုရင်မကောင်းတာတွေကိုမကောင်းမှုဒုစရိုက်တွေကိုပြုလုပ်ဖို့ရန်အတွက်တခါကြီးကအခန့်နဲ့ပွင့်မနေဘူးလားပွင့်နေတယ်သူစီရင်ဒီကကြီးကလည်းအလုံးလုံးပိတ်မနေဘူးလားပိတ်သွားတယ်သူကဘာလို့လှုပ်လို့ကောင်းတဲ့ကောင်းတာလှုပ်လို့ကောင်းမှုမကောင်းမှုဆိုတာမရှိဘူးကောင်းတဲ့အလုံးလုံးလည်းကောင်းကျိုးမရဘူးမကောင်းတဲ့အလုံးလုံးလည်းမကောင်းကျိုးမရပါဘူးလို့သူကဒီလိုလက်ခံတာအဲဒီလိုလက်ခံတာချင်းဒီဟုတ်တော့အကြောင်းကြောင့်သူ့မှာသူစီရင်ဒီကကြီးကဟင်းလင်းပွင့်ပြီးတော့သူစီရင်ဒီကကြီးကအလုံးလုံးပိတ်မသွားဘူးလားပိတ်နေတယ်နောက်တစ်ခုဒီလိုအယူအနဲ့ရှိတဲ့ပုဂ္ဂိုလ်တယောက်ကဉာဏ်စီတွဲခွင်ရင်မှန်ကန်တဲ့သမ္မာသင်္ကပ္ပခေါ်တဲ့ဉာဏ်စီတွဲခွမှုသူ့တဏ္ဍာမှာဖြစ်နိုင်မလားမဖြစ်နိုင်မိစ္ဆာသင်္ကပ္ပခေါ်တဲ့မှန်ရွေးနေတဲ့ဉာဏ်စီစိတ်ကုမှုတွေသာသူကဖြစ်တော့နော်သူရဲ့ခံယူချက်ဒီမှန်ကန်နေတဲ့သမ္မာဒိဋ္ဌိခံယူချက်ဖြစ်နိုင်မလားမဖြစ်နိုင်မိစ္ဆာဒိဋ္ဌိခေါ်တဲ့မှန်ရွေးနေခံယူချက်သာလည်းဖြစ်နေမယ်ဒီတော့သူရဲ့ဉာဏ်ကြီးစဉ်ကုမှုကလည်းမှန်ရင်လေခံယူချက်တွေကလည်းမှန်ရင်လေသူပြောတဲ့စကားတွေတာမဝါစာဖြစ်ပါဦးမလားမဖြစ်နဲ့မိစ္ဆာဝါစာပဲဖြစ်တော့သူပြုလုပ်နေတဲ့လုပ်ငန်းရည်တာမကမ္မန္တဖြစ်နိုင်ပါမလားမဖြစ်နဲ့မိစ္ဆာကမ္မန္တပဲဖြစ်တော့မယ်နော်သူရဲ့အတ္တမွေးဝမ်းကြောင်းတွေတာမအာဇီဝဖြစ်နိုင်ပါမလားမဖြစ်နဲ့မိစ္ဆာအာဇီဝဖြစ်ဖို့ကတော့တော်လေးလမ်းပွင့်သွားပြီအဲဒီလိုပုဂ္ဂိုလ်တယောက်ဒီတော့မမြင်တော်မူတဲ့ဘုရားဆက်ရှိတော်အရိယသရောကောင်းတွေကဒီပုဂ္ဂိုလ်ကိုလှမ်းကြည့်လိုက်တဲ့အခါအော်ဒီပုဂ္ဂိုလ်ဟာသီလမရှိတဲ့ဒုသီလပုဂ္ဂိုလ်ကြီးပဲလို့မပြောနိုင်ဘူးလားပြောလိုက်။မာယွင်းနေတဲ့ခံယူချက်ရှိနေတဲ့မိစ္ဆာဒိဋ္ဌိပုဂ္ဂိုလ်ကြီးပဲလို့လည်းမကြည့်ရဘူးလားကြည့်ရလိမ့်မယ်။ဒီတော့ဒီပုဂ္ဂိုလ်ကဒီတော့မမြင်တော်မူတဲ့ဘုရားဆက်ရှိတော်အရိယသရောကောင်းတို့ရဲ့ကြည့်ရမှုရှုံးချမှုဆိုတဲ့မကောင်းကျိုးကိုလည်းဒီပိဿုဘာမှာမရနိုင်ဘူးလားရရရှိတဲ့အတွက်ဒီပိဿုဘာမှာလည်းဘုရားဆက်ရှိတော်အရိယတော်ကောင်းတို့ရဲ့ကိရမှုကိုခံရတဲ့အတွက်သူမရှုံးဘူးလားရှုံးတယ်တစ်ချက်နောက်တစ်ခုသီတော်မူမြင်တော်မူတဲ့ဘုရားဆက်ရှိတော်အရိယတော်ကောင်းတို့နဲ့သူကထိတ်တိတ်ဆန့်ကျင်ပဲလုပ်ငန်းကြီးကိုပြုလုပ်နေတဲ့ပုဂ္ဂိုလ်လည်းမဖြစ်ဘူးလားဖြစ်နေတယ်အတိတ်ခံပဲဘုရားဆက်ရှင်အရိယတရားကောင်းတွေကဓမ္မနလောကရှိတယ်မဆုံးသေးတဲ့ငရခီးမဆုံးသေးတဲ့တရားများအဲ့တဓမ္မနလောကရှိတယ်လို့ဟောတယ်သူကမရှိဘူးလို့ပြောတယ်ဘုရားဆက်ရှင်အရိယတရားကောင်းတွေကသံဃာဝဇ္ဇဒုက္ခမှာလွတ်ရဖြစ်တဲ့နိဗ္ဗာန်ရှိတယ်လို့ဟောတယ်သူကမရှိဘူးလို့ဟောတယ်ထိတ်တိတ်ဆန့်ကျင်ဘက်ဝါဒကိုသူကဟောကြားပြတာမနေဘူးလားပြောနေပြောနေတဲ့အဲ့တသူပြောဟောချက်တွေမှန်သမျှတွေအလုံးမိစ္ဆာဝါစာကြီးဖြစ်မနေဘူးလားဖြစ်နေပြီနော်အဲ့ဒီတော့အဲ့ဒီလိုဘုရားဆက်ရှိတဲ့အရိယသရောကောင်းတို့ရဲ့ကိရတဲ့ခံရတဲ့အတွက်ပိဿုဗမ္မာနဲ့သူကအရှုံးထွက်တယ်ဟုတ်လူမိုက်တွေကိရတာရှုံးချတာကြီးမားတာဒါကလူရင်းမဟုတ်ဘူးနော်ဒီလိုမမြင်တော်မူတဲ့ဘုရားဆက်ရှိတဲ့အရိယသရောကောင်းတို့ရဲ့ကိရမှုရှုံးချမှုကြီးမားမှုကသာလူရင်းဖြစ်တယ်ခုတော့ဒီလိုဒုသီလသီလမရှိတဲ့ပုဂ္ဂိုလ်တယောက်မှန်ရင်းနဲ့ခံယူချက်ရှိနေတဲ့ပုဂ္ဂိုလ်တယောက်မှန်ရင်းနဲ့အပြောအဆိုမိစ္ဆာဝါစာတွေကိုကျင့်သုံးနေတဲ့ပုဂ္ဂိုလ်တယောက်ကိုဘုရားဆက်ရှိတဲ့အရိယသရောကောင်းတို့ကကြီးမားပါမလားမချီးမွမ်းဘူးမချီးမွမ်းတဲ့အဲ့ဒီပုဂ္ဂိုလ်ဟာသန္ဓရာတိဘက်ကကြီးရင်တော့သူကအရှုံးထွက်နေတဲ့ပုဂ္ဂိုလ်ပါနော်တချက်နောက်တစ်ခုသူပြောတဲ့အတိုင်းဓမ္မနဘောဆိုတာမရှိဘူးဆိုရင်တော့သူ့အတွက်နည်းနည်းတော်သေးရဲ့ဒါတစ်ဖက်ကနော်အဲဒီသူပြောတဲ့အတိုင်းဓမ္မနဘောဆိုတာမရှိမဟုတ်ပဲရှိနေခဲ့မယ်ဆိုရင် မရဲတော့ရောက်ဖို့ရန်အတွက်အပင်လေးပုံရောက်ဖို့ရန်အတွက်မကောက်မှုတွေကိုအသင့်ပြင်ဆင်ထားပြီးဖြစ်မနေဘူးလားဖြစ်နေပြီဒါကြောင့်သူ့စကားညီမရှိဘူးဆိုတဲ့သူ့ဟာရအတွက်တော့လုံလောက်တယ်ဓမ္မလောကရှိပါတယ်ဆိုတဲ့ဘုရားဆရာရိယတော်ကောင်းတို့ရဲ့အမြင်နဲ့တော့လုံလောက်တဲ့အယူဝါဒမျိုးဟုတ်သလားမဟုတ်ဘူးဒါကြောင့်သူကတစ်ဖက်ကသာပြန့်နှံ့ပြီးတည်တဲ့ဝါဒဓမ္မလောကရှိတယ်မရှိဘူးဆိုတော့ဒီလိုစကားနှစ်ခုလုံးကိုပြန့်နှံ့ပြီးတည်တဲ့ဝါဒမျိုးဟုတ်သလားမဟုတ်ဘူးတစ်ဖက်သာသူ့အတွက်သာသူကတည်တဲ့စကားပဲဓမ္မလောကကသူပြောတဲ့အတိုင်းမရှိခင်ကသူ့အတွက်လိုက်ပြီးတော့မထောင်းတာဘူးထားပါတော့ဓမ္မလောကကသူပြောတဲ့အတိုင်းမရှိမဟုတ်ဘူးရှိနေခဲ့မယ်ဆိုရင်ထိုဓမ္မလောကလည်းမကောင်းတဲ့ဘုံဘွားကောင်းတဲ့ဘုံဘွားနှစ်ခုရှိတဲ့အ낵ကသူဤမကောင်းတဲ့ဘုံဘွားကိုရောက်ရှိဖို့ရန်အတွက်မကောင်းမှုတွေကိုအလုံးပြင်ဆင်ထားပြီးဖြစ်မနေဘူးလားဖြစ်တယ်။ဒါကြောင့်သူရဲ့ဝါဒတွေပိဿုံဘာမှလည်းဖျားဆက်ရှိတဲ့အရိယာသရောကောင်းတို့ရဲ့ကဲ့ရဲ့ရှုံ့ချမှုကိုခံရတဲ့အတွက်ရှုံးတယ်။ဓမ္မလောကမှလည်းငရဲတို့ရောက်လာမှဂျင်းသိနေတဲ့အတွက်မရှုံးဘူးလားရှုံးတယ်။နှစ်ဖက်ရှုံးနေတဲ့ဝါဒမဖြစ်ဘူးလားဖြစ်တယ်ဒါပေမဲ့တစ်ဖက်သူတော်ကောင်းတွေကြတော့ဘာဖြစ်လဲအဋ္ဌိဒိနအဋ္ဌိဣဒံသတ္တိဖြင့်ဒါနရဲ့အကျိုးတရားတွေရှိတယ်သီလရဲ့အကျိုးတရားဟာရှိတယ်ကံကံရဲ့အကျိုးတရားဆိုတာရှိတယ်မဲ့ဖို့နိဗ္ဗာန်ရောက်ကြောင်းသီလကျင့်ခြင်းတမာနိကျင့်ခြင်းပညာကျင့်ခြင်းတွေကိုတကယ်လက်တွေ့ကျင့်လို့မဲ့ဖို့နိဗ္ဗာန်ကိုရရှိတော်မူကြတဲ့သမသမုဒ္ဒဘုရားရှင်တို့ဆိုတာရှိတယ်အရိယသာဝကတွေဆိုတာရှိတယ်လို့တစ်ဖက်ကလက်ခံတဲ့အရှိဝါဒပဲအဲ့ဒီလိုရှိတယ်လို့လက်ခံယုံကြည်နေတဲ့ကံကံရဲ့အကျိုးကိုလက်ခံနေတဲ့ဒီသူတော်ကောင်းအဖို့မကောင်းတဲ့လူစိတ်တကားကြီးကအလုံးလုံးပိတ်မသွားဘူးလားပိတ်သွားပြီကောင်းတဲ့လူစိတ်တကားကြီးကအမြင်ပွင့်နေတယ်ဘာဖြစ်လို့လဲသူကိုယ်တိုင်ကဒီသစ္စာလေးပါးကိုဟိုနေ့မှသာသိထားပြီးဖြစ်တယ်သမုဒယသစ္စာအမြင်ရနေတဲ့မကောင်းတဲ့အကုသိုလ်ကံတွေကြောင့်ဒုက္ခသစ္စာအမြင်ရတဲ့မကောင်းတဲ့အကျိုးတရားတွေရရှိတာလည်းဟိုနေ့မှသာသိတယ်သမုဒယသစ္စာအမိရတဲ့ကောင်းတဲ့ကုသိုလ်ကံတွေကြောင့်ဒုက္ခသစ္စာအမိရတဲ့ကောင်းတဲ့အကျိုးတရားတွေရရှိတယ်ဆိုတာနဲ့သူကိုယ်တိုင်ဟုတ်တိုင်းမှသာတမ္မာတိဋ္ဌိဉာဏ်ဖြင့်ထင်ပေါက်သိ။အဲဒီလိုသိနေတဲ့မြင်နေတဲ့ဒီသူတော်ကောင်းတို့ဦးသည်ဒီမကောင်းမှုအကုသိုလ်ကိုသူလုံအောင်မလားမလွန်ကျူးတော့ဘူး။မကောင်းမှုဒုစိတ်တွေကိုလွန်ကျူးအောင်မလားမလွန်ကျူးတော့ဘူး။မလွန်ကျူးတဲ့အတွက်ဒုစိတ်တကားကြီးဟာသူ့အတွက်ပိတ်မသွားဘူးလားပိတ်သွားပြီ။ဒုစိတ်တကားကြီးကဟင်းလင်းပွင့်နေပြီ။ဒါကအကျိုးတစ်ခုပဲ။နောက်တစ်ခုဒီလိုမှန်ကန်နေတဲ့ခံယူချက်ရှိတဲ့ပုဂ္ဂိုလ်ရဲ့ဉာဏ်စဉ်စိတ်ကုမှုသည်မှန်ကန်တဲ့သမ္မာသင်္ကပ္ပတာဖြစ်မနေဘူးလားဖြစ်နေပြီ။မာယွန်းတဲ့မိစ္ဆာသင်္ကပ္ပဖြစ်အောင်မလားမဖြစ်တော့ဘူး။သူရဲ့ခံယူချက်သည်မှန်ကန်တဲ့သမ္မာဒိဋ္ဌိခံယူချက်သာဖြစ်နေပြီ။မာယွန်းတဲ့မိစ္ဆာဒိဋ္ဌိခံယူချက်ဖြစ်အောင်မလားမဖြစ်တော့ဘူး။သူရဲ့ပြောဆိုမှုမှန်သမျှသည်မှန်ကန်တဲ့သမ္မာဝါစာတာဖြစ်မယ်။မိစ္ဆာဝါစာဖြစ်အောင်မလားမဖြစ်တော့ဘူး။ဒီလိုဆိုရင်ဒီပုဂ္ဂိုလ်ဟာသမ္မာသင်္ကပ္ပသမ္မာဒိဋ္ဌိသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝအစရှိတဲ့မှန်ကန်နေတဲ့မဂ်ဉာဏ်